Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောတာရှင်များရှင် PO မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဩဂုတ်လ23ရက်အင်္ဂါနေ့ညပိုင်း 9:00 နာရီ 10:00 အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ 24.55 နဲ့လိုင်းလမီတာ 190 ရောကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျွန်မနန်းလောက်ပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်ဦးပါဒီညနားဆင်မဲ့တရင်နေတယ်မှာတော့တူကီနိုင်ငံမှာလူပေါင်း54ယောက်ထိဆုံးသွားတဲ့တိုက်ခိုက်မှုကို IS တွေ့ကြရဲဆေးလုတဲ့အသေခံဘုံခွဲသမားကလေးတူကကျွလွန်တဲ့အကြောင်းပြောဆိုချက်တွေကိုတူကီဆွေရကပြန်လည်ယူသိမ်းလိုက်ပါတယ်။ Democratic Party သမ္မတလောင်း Hillary Clinton နဲ့ခင်ဖုန်းဖြစ်သူသမ္မတဟောင်း Bill Clinton တို့ရဲ့ Clinton Foundation ကိုတရားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေအမြန်ဆုံးလုပ်ဖို့ Republican သမ္မတလောင်း Donald Trump ကတောင်းဆိုလိုက်ပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းတရင်တွေမကင်ဖြူထွေးနဲ့လူချင်းညာပေးမှာပါ
။ကောင်းပါပါရှင်။နေပြည်တော်မှာကျင်းပနေတဲ့ကြံခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီညီလာခံကနေပါတီရင်းကောင်းဆောင်တစ်တွေကိုရွေးချယ်လိုက်ပါတယ်။
ဟုတ်တယ်ဆရာဟုတ်တယ်ဆရာအောက်ဂရမ်လောက်တော့ဦးသေးဦးဆိုလည်းမလုပ်တော့အဲအဲ့ဒီစာဟိုဦးတန်းဖြေရဥက္ကဋ္ဌဒုတိယဥက္ကဋ္ဌကဦးမြဟဲ့
ပါတီဘိုအလုံးမှုဆောင်ကော်မတီဝင်ဒေါက်တာမောင်တင်းပါရှင်အပြည့်စုံကိုတော့မကြခင်တင်ပြတော့မှာပါ။အပြင်ကြံခိုင်ဖွံ့ဖြိုးရေးပါတီရင်းခေါင်းဆောင်အပြောင်းလဲအပေါ်အမြင်တော်ထားတွေနဲ့အတူ NLD ဦးဆောင်တဲ့အယက်သားအစိုးရလက်ထက်ရက်တရာအတွင်းလှုပ်ဆောင်ချက်တွေနဲ့ပတ်သက်တဲ့တင်းစာရှင်းလင်းပွဲနဲ့တန်လွင်ရေကာတာစီမံကိန်းကိုရှမ်းလူမှုအဖွဲ့အစည်းတွေကဘာကြောင့်ကောက်ကွက်ကြသလဲဆိုတဲ့တင်းတွေကိုလည်းကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံဘက်မှာတော့အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုတင်ဆက်တော့မှာပါ။ခုရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်တဲ့တင်တွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးတို့ကပြောပြပေးကြပါအောင်ရှင
်။တူကီနိုင်ငံမှာစနေနေ့ကကတ်လူမျိုးတွေရဲ့မင်္ဂလာဆောင်ခန္ဓာတွင်လူပေါင်း54ယောက်သေဆုံးခဲ့တဲ့တိုက်ခိုက်မှုကို IS သွေးကြွတွေဆင်လုခဲ့တဲ့အသေခံဘုံခွဲသမားကလေးတူကကျူးလွန်ခဲ့ကြောင်းပြောဆိုချက်တွေကိုတူကီဆွေးနွေးကပြန်လည်ပြင်ဆင်ပြောဆိုလိုက်ပါတယ်။တိုက်ခိုက်မှုကိုကလေးတူကျူးလွန်ခဲ့တယ်လို့ဆိုတဲ့သတင်းတွေဟာမျက်မြင်တွေ့ရှိသူတွေရဲ့ပြောဆိုချက်တွေကိုအခြေခံထားတဲ့ကောလာဟာလတွေသာဖြစ်တဲ့ကြောင်းတူကီဝန်ကြီးချုပ်ဘင်နာလီယယ်ဒရမ်ကတင်လာနေမှာပြောဆိုလိုက်တာပါ။တိုက်ခိုက်မှုနောက်ကွယ်မှာဘသူတွေပါဝင်နေတယ်လဲဆိုတာအခုချိန်ထိသဲလွန်စာမရသေးသလိုတိုက်ခိုက်မှုကျူးလွန်တဲ့သူနဲ့အဖွဲ့အစည်းအမည်တွေကိုအစောပိုင်းပြောဆိုခဲ့တာတွေကလည်းမှားယွင်းနေတဲ့ကြောင်းတူကီဝန်ကြီးချုပ်ကသတင်းနောက်တွေကိုပြောဆိုခဲ့ပါတယ်။အစောပိုင်းမှာတော့အသေးခံဘုံခွဲသမားဟာအသက်12နှစ်ကနေ14နှစ်ကြာကလေးတူဖြစ်ပြီးအဲဆစ်သွေးကြွတွေကဆေးလုခဲ့တာဖြစ်တဲ့ကြောင်းတူကီသမ္မတရီဆက်တာရဲ့အာရဝန်ကပြောဆိုထားတာပါ။တိုက်ခိုက်မှုတွင်သေဆုံးသူအလုံးနီးပါးကတော့အသက်18နှစ်ယောက်ကတ်လူငယ်တွေဖြစ်ကြပါတယ်။တိုက်ခိုက်မှုတွေဘယ်သူမှသူတို့လက်ချက်ဆိုပြီးပညာမျိုးမရှိပေမဲ့တိုက်ခိုက်တဲ့ပုံစံနဲ့အသုံးပြုတဲ့ဘုံမျိုးစားကတော့အရင်တုန်းကအဲဆစ်သွေးကြွတွေရဲ့တိုက်ခိုက်မှုတွေနဲ့ခက်ဆင်ဆင်တူပါတယ်။အင်းနေချင်းစီးရီးယားနိုင်ငံမြောက်ပိုင်းကီလိုမီတာ60လောက်အကွာမှာရှိပြီး9နှစ်ကြာစီးရီးယားပြည်ရင်းစစ်ကတိတ်ဆောင်မှုကြိုးပမ်းကြတဲ့ဒုက္ခသည်တွေကိုလွန်ယာဂိုင်ဇီယန်တပ်မျိုးကကတ်လူမျိုးတွေရဲ့မင်္ဂလာဆောင်ခန်းနားမှာတက်ခတ်ခံရပြီးနောက်မှာပဲစီးရီးယားနေဆက်ကအဲဆစ်သွေးကြွတွေကိုရှင်းလင်းပြဖို့လိုအပ်နေပြီလို့တူကီနိုင်ငံခြားရေးဝန်ကြီးကလည်းပြောဆိုထားပါတယ်
နိုင်ဂျီးရီးယားနိုင်ငံမှာဘိုကိုဟာရမ်အစမ်းဖက်အဖွဲ့ရဲ့ဌာနချုပ်ကိုလေကြောင်းကနေတိုက်ခိုက်မှုအတွင်းအဖွဲ့ခေါင်းဆောင်အဘူဘေကာရှေခါဦးနဲ့ဒီတခြားထိတ်တန့်အဖွဲ့ဝင်တချို့အပြင်းထန်ထိခိုက်ဒဏ်ရာရသွားတယ်လို့အစိုးရလက်ထက်ကဒီကနေ့ပြောပါရယ်ဘိုကိုဟာရမ်အဖွဲ့အခိုင်အမာခြေကုပ်ယူထားတဲ့ဆန်ပီစာတောအုပ်ကိုတောင်းစာနေကအစိုးရရဲ့လေရင်တွေနဲ့ဘုံချဲချခဲ့တဲ့အတွက်အဖွဲ့ခေါင်းဆောင်ရှေကောက်ပခုံးမှာဒဏ်ရာအပြင်းထန်ရသွားတယ်လို့နိုင်ဂျီးရီးယားလက်ထက်ပြောခွင့်ရစာနီဥစမန်ကညချမ်းမှာပြောထားပါရယ်ဒါပြင်တခြားခေါင်းဆောင်တွေဖြစ်ကြတဲ့အဘူဘေကာမူဘီမာလမ်နူဟူနဲ့မာလမ်ဟမန်တို့လည်းဒီတိုက်ခိုက်မှုတွင်မှာသေဆုံးသွားပြီးတော့နောက်ထပ်အများပြားလည်းဒဏ်ရာရသွားတယ်လို့ဥစမန်ကပြောပါရယ်အစိုးရကတော့ဘိုကိုဟာရမ်ခေါင်းဆောင်ရှေကောက်သေဆုံးသွားတယ်လို့ဆိုရကပြောပေမဲ့ဒီဘိုကိုဟာရမ်ခေါင်းဆောင်လို့ဆိုတဲ့သူအသက်ရှင်နေတဲ့ချက်ချက်မမရှိနေတဲ့ဗီဒီယိုထွက်လာပြီးတဲ့နောက်မှာသူတင်မသိဆိုတာကိုပြောလို့မရခဲ့ပါဘူးအခုဒီမစ္စတာဥစပါရဲ့ကြေညာချက်ထဲမှာလည်းဘိုကိုဟာရမ်ခေါင်းဆောင်တင်မသိဆိုတာကိုဘာမှအသေးစိတ်ထက်ပြီးတော့ပြောမထားပါဘူးအစိုးရလေတပ်ဘက်ကပြောဆိုချက်ကိုဘိုကိုဟာရမ်အဖွဲ့ကတော့ဘာမှမတုံ့ပြန်သေးပါဘူးရှင်
။ Democratic Party သမ္မတလောင်း Hillary Clinton နဲ့ခင်ပွန်းဖြစ်သူသမ္မတဟောင်း Bill Clinton တို့ရဲ့ Clinton Foundation ကိုတီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေအမြန်ဆုံးလုပ်ဆောင်ဖို့ Republican သမ္မတလောင်း Donald Trump ကတောင်းဆိုလိုက်တယ်လို့ပြည်အောင်စုံစမ်းစစ်ဆေးဘူ FBI ကိုမယုံရဘူးလို့လည်းပြောဆိုလိုက်ပါတယ်
။ The Justice Department is required to appoint an independent special prosecutor.
ဒီအရေးဝန်ကြီးဌာနအနေနဲ့အခုချိန်မှာသမ္မတအင်ဘျူရိုရဲ့နိုင်ငံရေးအင်အားစုတစ်ခုဖြစ်နေတဲ့ထောက်ထားတွေတွေ့မြင်နေရတဲ့အတွက်တရားလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးမှုတူကိုတာဝန်ပေးဖို့လိုအပ်နေပြီလို့ Ohio ပြည်နယ်အကွန်မြို့ကတင်းလာနေစီရင်ခီးစဉ်အတွင်း Trump ကပြောဆိုသွားတာပါ။ဒီအရေးဝန်ကြီးဌာနရဲ့လုပ်ရက်တွေဟာကျင့်ဝတ်နဲ့မညီဘူးလို့လည်းပြောဆိုသွားပါတယ်။ Brighter အဖွဲ့အစည်းတစ်ခုဖြစ်တဲ့ Clinton Foundation မှာအဓိကလူငွေထည့်ဝင်သူတွေဟာ Hillary Clinton နိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ယူနေစဉ်ကာလအတွင်း Clinton ဒါမှမဟုတ်သူ့ရဲ့လက်ထောက်တွေနဲ့ဆက်သွယ်နိုင်တဲ့အထူးခွင့်ရရခဲ့သူတွေဖြစ်တယ်ဆိုပြီး Trump ကဆွဆွဲထားတာဖြစ်ပါတယ် Clinton ကတော့ဆွဆွဲချက်တွေဟာမမှန်ဘူးဆိုပြီးအစဉ်တစိုက်ငင်းဆန်ထားတာပါချေတင်ဖြစ်စရာတွေကြုံခဲ့ရပြီးနောက်အစ်စ်ထက်မှထုတ်ပြန်ခဲ့တဲ့ဝန်ကြီးအောင်ကလင်တန်ရဲ့အီးမေးလ်တွေထဲမှာတော့သူ့လက်ထောက်တချို့ကိုအခွင့်အရေးရအောင်တောင်းခံတာမျိုးတွေ့ရပေမဲ့တောင်းတဲ့အတိုင်းပေးတာမျိုးကလင်တန်ကိုယ်တိုင်ပတ်သက်နေတာမျိုးအထောက်အထားတစ်စုံတည်းကတော့မတွေ့ခဲ့ကြပါဘူး။သမ္မတဟောင်းဘီကလင်တန်ကတော့ဇနီးဖြစ်သူသမ္မတအဖြစ်ရွေးချယ်ခံရပြီဆိုရင်တော့ Foundation အတွက်ပြည်ပကလူရှင်တွေ Corporation ကြီးတွေကအထောက်ပံ့တွေကိုလက်ခံတော့မှာမဟုတ်တယ်လို့သူကိုယ်တိုင်လည်းဘုတ်ဖော်ဝင်ဖြစ်ကနှုတ်ထွက်မဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထက်မှာပဲပြောဆိုထားပါတယ်။
အမေရိကန်ပြည်ထောင်စုမှာသမိုင်းတွင်လာအောင်ရေလွှမ်းမိုးမှုတွေကြုံနေရတဲ့လူဝီစီယာနာပြည်နယ်ကိုတွားရောက်ကြည့်ရှုဖို့သမရဘရက်ကူဘာမှဒီကနေ့ပဲလေကြောင်းကနေထွက်ခွာသွားပါတယ်။လူ73ယောက်ထက်မနည်းသေဆုံးပြီးအိမ်ပေါင်း6000လောက်ထိခိုက်ပျက်စီးခဲ့ရတယ်လို့လူပေါင်း1000ကျော်ယာယီစခန်းတွေမှာခိုးလုံနေကြရတဲ့အထိဩဂတ်လ10ရက်နေ့ကနေ14ရက်နေ့အထိဒီပြည်နယ်တောင်ပိုင်းနေရာတော်များများမှာမုန်တိုင်းတွေအကြီးအကျယ်ဒီရေလွှမ်းမိုးမှုတွေနဲ့ကြုံခဲ့ရပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်တဲ့သမရတွားရောက်တာလည်းဖြစ်ပါတယ်။လူပေါင်း36000ကဘိုးဆူရရဲ့အကူအညီတွေကိုတောင်းခံခဲ့ကြတယ်လို့အခုချိန်ထိဒီဒေါ်လာ30,000ဖို့အကူအညီတွေဖြန့်ဝေပေးခဲ့ပြီးဖြစ်ပါတယ်။သမ္မတအိုဘားမားကတော့ရေဘေးနဲ့ငါပြန်လဲထူထောင်ရေးအစိုးရကဦးစားပေးဆောင်ရွက်မှာဖြစ်တဲ့အကြောင်းရေဘေးသင့်လူလူကလက်ခံနိုင်အောင်ကြိုးပမ်းဖို့လည်းရည်ရွယ်ထားပါတယ်။လူစီယန်နာပြည်နယ်ရဲ့ဒေသ64ခုအနက်20ခုတဘာဝဘေးဒဏ်သင့်တဲ့မြေတွေအဖြစ်သမ္မတကကြေညာထားပြီးဘိုးဆူရကအကူအညီတွေလည်းပေးနေပါတယ်။ခီးစဉ်တွင်မှာသမ္မတအိုဘားမားဟာရေဘေးသင့်ဒီအရှိဘတ်တရူ့အရက်ကိုတွားရောက်ကြည့်ရှုပြီးတော့ဘိုးဆူရတာဝန်ရှိသူတွေအရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေနောက်ပြည်နယ်နဲ့ဒေသခံနိုင်ငံရေးအသိုင်းအဝိုင်းကပုဂ္ဂိုလ်တွေနဲ့လည်းတွေ့ဆုံပါပါ။သမရကရေဘေးတန်တဲ့အခြေအနေကိုသိနိုင်ဖို့ဆရာထက်တန်နေပေမဲ့ပြည်လဲထူထောင်ရေးလုပ်ငန်းတွေမှာအနှောက်အယှက်မဖြစ်စေလိုဘူးလို့လည်းသမရအင်ဗျူတော်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောဆိုထားပါရဲ့ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လှိုင်းဒိုမီတာ24 kHz 1239 လှိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ51 kHz 9885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီမေကန်တန်မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်လွန်ကျော်ရထူရတဲ့ချက်ထားတဲ့တောင်ကိုရီးယားနဲ့နယ်စပ်ဒေသမှာမြောက်ကိုရီးယားကမြေမြုံပိုင်းအစ်တွေထတ်ချနေတယ်လို့ကုလသမဂ္ဂကုကယ်ရုံကပြောဆိုလိုက်ပါတယ်။နှနိုင်ငံကြားမှာရှိတဲ့ပတ်မုံချင်းညင်းချင်းရွာအနီးမြစ်ပေါ်ကပြန်လည်မရှိတတားလို့မြည်ပေးထားတဲ့တံတားတစ်ခုရဲ့အနီးမြောက်ကိုရီးယားဘက်ခြမ်းမှာမြောက်ကိုရီးယားစစ်သားတွေမိုင်းမြုပ်နေတာကိုတွေ့ကြရတာပါ။1950ပြည်နှစ်ကနေ1953ခုနှစ်ထိဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲအဆုံးသတ်ခဲ့တဲ့စစ်ပညာရေးသဘောတူညီချက်ကိုစောင့်ကြည့်ကဲခတ်နေတဲ့ကုလသမဂ္ဂကုကယ်ရေးဌာနကတော့မြေမြုံပိုင်းတွေဟာစစ်မဲ့ဇုန်ဒေသမှာရှိနေကြတဲ့နှစ်နိုင်ငံလူလူအတွက်အကြီးအကျယ်အန္တရာယ်ဖြစ်စေရဲဆိုပြီးဒီကနေ့မှာပဲကြေညာချက်ဆောင်ထုတ်ပြန်ရှုတ်ချလိုက်ပါတယ်။မြောက်ကိုရီးယားနှစ်နိုင်ငံကြားကစစ်မဲ့ဇုန်ဒေသမှာမြေမြုံပိုင်းတွေချထားတဲ့အတွက်ပြစ်တင်ဝေဖန်ခံရတာဖြစ်ပြီးပြီးခဲ့တဲ့နှစ်ထဲမှာတော့လည်းနယ်စပ်မှာကင်းလည်နေတဲ့တောင်ကိုရီးယားစစ်သားနှုတ်ကမြေမြုံပိုင်းနှင်းမိပြီးထိခိုက်ဒဏ်ရာတွေရခဲ့ကြတာပါ။မြောက်ကိုရီးယားကမြေမြုံပိုင်းတွေထတ်ချနေတဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်ဦးဆောင်တဲ့ကုကယ်ရေးဌာနကတစုံတရာခန့်မှန်းပြောဆိုတာမျိုးမရှိပေမဲ့တောင်ကိုရီးယားနိုင်ငံကယုံဟပ်တနင်းဌာနကတော့မြေမြုံပိုင်းတွေဟာရှေ့တန်းကစစ်သားတွေပဲပြောင်းခိုးလုံတာတွေမလုပ်နိုင်အောင်ဟန်တားဖို့ရည်ရွယ်တဲ့အကြောင်းအစိုးရနဲ့နှိစက်သူတိုင်ဝမ်ကိုကိုကာပြောဆိုခဲ့ပါတယ်။နျူကလ িয়ার လက်နက်တွေနဲ့ပက်ထရီယာဒုံးတွေစတိုက်ဆိုးဆိုးဆန်းသက်ခဲ့တဲ့အတွက်မြောက်ကိုရီးယားပေါ်ကုလသမဂ္ဂကနောက်ထပ်ပြင်းထန်တဲ့ပိတ်ဆို့တံခတ်မှုတွေချမှတ်ခဲ့တာကြောင့်မကြသေးရင်လည်းကဆက်လို့ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေစတင်ပေါ်ပေါက်နေတာလည်းဖြစ်ပါတယ်။
ဂျပန်တောင်ကိုရီးယားနဲ့တရုတ်နိုင်ငံကြားရဲ့ဝန်ကြီးတွေဟာဒေသတွင်းတင်းမာမှုတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက်ဂျပန်နိုင်ငံမှာစတင်တွေ့ဆုံနေကြပါပြီ။တိုကျိုမြို့မှာကျင်းပတဲ့ဒီဆွေးနွေးပွဲအတွင်းနယ်မြေပိုင်နဲ့အငင်းပွားမှုကိစ္စ၊အမေရိကန်ဒုံးခွင်းတုံးစနစ်ချထားမဲ့အစီအစဉ်နဲ့မြောက်ကိုရီးယားရေးကိစ္စတွေကိုဆွေးနွေးကြလိမ့်မယ်လို့ယူဆပါရယ်။မနေ့ကပုတ်ထူးနေ့တရုတ်ဝင်ဆွေးနွေးမှုတွေမစတင်ခင်ဂျပန်နိုင်ငံကြားရဲ့ဝန်ကြီးဖူမီယိုကီရှိဒါကတရုတ်နိုင်ငံကြားရဲ့ဝန်ကြီးဝန်ယီနဲ့တောင်ကိုရီးယားနိုင်ငံကြားရဲ့ဝန်ကြီးယွန်ပျွန်စီတို့ကိုဒီကနေ့ညစာစာပွဲနဲ့ကြိုဆိုခဲ့ပါရယ်။နိုင်ငံခြားရေးဝန်ကြီးတွေအနေနဲ့မနေ့ပြန်ဆွေးနွေးပွဲတွေပြီးတဲ့အခါပူးရဲကြညာချက်ထုတ်ပြန်လိမ့်မယ်လို့မြူဆရပါပဲ။ဆွေးနွေးပွဲအဖြစ်သတင်းစာရှင်းလင်းပွဲတရက်တော့ကျင်းပသွားမှာဖြစ်တဲ့အကြောင်းတောင်ကိုရီးယားပြောခွင့်ရတူကရေဟပ်သတင်းဌာနကိုပြောပါရယ်။ဂျပန်နိုင်ငံမှာဆန်ကာကူးလို့ခေါ်ပြီးတရုတ်နိုင်ငံမှာဒိုင်အိုယူလို့ခေါ်တဲ့ကျွန်းစုတွေပိုင်ဆိုင်မှုနဲ့ပတ်သက်လို့အငင်းပွားမှုတွေတိုးလာနေတာကြောင့်အခုချိန်ဟာအထူးသဖြင့်ဂျပန်တရုတ်နဲ့ဂျပန်အစိုးရအကြားတင်းမာမှုတွေမြင့်မားနေချိန်ဖြစ်ပါရယ်ရှင်။
ထိုင်းနိုင်ငံဘန်ကောက်မြို့ကဟိန္ဒူနှက်ကွန်းတစ်ခုမှာပြီးခဲ့တဲ့နှစ်ထဲလူပေါင်း20အထိသေဆုံးသွားခဲ့တဲ့ဘုံခွဲတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးရုံးတင်စစ်ဆေးခံရတဲ့ဝီဂါမွတ်စလင်တို့ကဖမ်းဆီးခံထားရစဉ်မှာဝန်ခံချက်ပေးဖို့ညှဉ်းပန်းနှိပ်စက်ခံခဲ့ရကြောင်းပြောဆိုချက်ကိုထိုင်းစစ်ကုံရုံးကဒီကနေ့မှပဲပယ်ချလိုက်ပါတယ်ဒီနောက်မှာတော့ဝီဂါတွေအတွက်စကားပြန်မရှိတဲ့အတွက်ရုံးချင်းကိုနောက်လာထိရွှေ့ဆိုင်မှုတရားရုံးကဆုံးဖြတ်ခဲ့တာပါ။တရုတ်နိုင်ငံသားဝီဂါလူမျိုးနှုတ်ကတော့စစ်တပ်ရဲ့အကြမ်းစခန်းအတွင်းမှာထိမ့်သိမ်းခံထားရစဉ်ညှဉ်းပန်းနှိပ်စက်မှုတွေဖိနှိပ်မှုတွေရှိခဲ့တဲ့အကြောင်းပြီးခဲ့တဲ့အကြိုကြမ်းနာမှုတွေအတွင်းပြောဆိုခဲ့ကြသလိုတခြားထိမ့်သိမ်းစခန်းတွေကိုပြောင်းရွှေ့ပေးဖို့လည်းလျှောက်ထားခဲ့ကြပါတယ်။ဒါမှလည်းအမှုတွေရဲ့ပြောဆိုချက်ကိုစုံစမ်းစစ်ဆေးရမှာတော့ခိုင်လုံမှုမရှိကြောင်းတွေ့ရှိရပြီးအမှုကလည်းအမျိုးသားလုံခြုံရေးနဲ့ပတ်သက်နေရကြောင်းလက်ရှိနေရာမှာပဲဆက်လက်ထိန်းသိမ်းထားမှာဖြစ်တဲ့အကြောင်းစစ်ကုံရုံးကတရားသူကြီး၃ဦးနဲ့တူဦးကကြေညာပြောဆိုခဲ့ပါတယ်။နာမည်ကြီးအမှုဖြစ်တာကြောင့်လည်းစွပ်စွဲခံရသူတွေအနေနဲ့တာမန်အချင်းစခန်းတွေမှာထိန်းသိမ်းထားမယ်ဆိုရင်အန္တရာယ်ပိုများပြီးစစ်ထောင်တွေကသာပိုပြီးလုံခြုံမှုရှိလိမ့်မယ်လို့လည်းပထမဆုံးအနေဖြင့်ဖြစ်နေကြားနာရမှာတရားသူကြီးကပြောဆိုခဲ့တာပါအကျိုးကြားနာမှုတွေမှာစကားပြန်လုတ်ပေးခဲ့တဲ့တခြားဝီဂါလူမျိုးတစ်ယောက်ကတော့ရာဇဝတ်မှုတစ်ခုနဲ့အဖမ်းခံခဲ့ရတာပါနောက်ပိုင်းမှာလည်းအမှုအတွေ့အာမခံတင်ပြီးတဲ့နောက်ဘဲပြောက်သွားမှမသိဘူးလို့လည်းအကျိုးဆောင်ရှင်တွေကဒီကနေ့တရားခွင်မှာပြောဆိုခဲ့ပါတယ်ဒီအတွက်ကြောင့်လည်းဒီကနေ့နဲ့မနေ့ဖက်မှာကြားနာဖို့မူလတုန်းကစီစဉ်ထားတဲ့တရားခွင်ကိုတော့စက်တင်ဘာလ15ရက်နေ့16ရက်နေ့ထိရွှေ့ဆိုင်းဖို့လည်းတရားရုံးကဆုံးဖြတ်ခဲ့ပါတယ်
ဖိလစ်ပိုင်လူမှုအများစုရဲ့ထောက်ခံမှုရထားတဲ့သမရရော်ဒရီဂိုဒူတာတက်ရဲ့ပြီးခဲ့တဲ့ဇူလိုင်လကစတင်တဲ့မွေးရေးဆေးဝါးတိုက်ဖျက်ရေးလှုပ်ရှားမှုမှာအစိုးရကနိုင်ငံတော်ဝန်မွေးရေးဆေးဝါးသုံးဆွဲသူ၄သန်းနီးပါးကိုနှိမ်နင်းနေတာနဲ့အမျှတဟလူခွေချိုးဖောက်မှုဖြစ်တဲ့ဆိုတဲ့အငင်းပွားမှုတွေလည်းကြဲကြဲပြန့်ပြန့်ထွက်ပေါ်နေပါတယ်။အရင်ကတရားရေးဝင်ကြီးတာဝန်ယူခဲ့တဲ့ဒီလက်ရှိအထက်လွှတ်တော်အမတ်လိုင်လာဒီလီမာဦးဆောင်တဲ့ဒီသတင်းပတ်ထက်အထက်လွှတ်တော်အထူးကြားနာပွဲဟာသမရဒူတာတက်ရဲ့တင်းမာတဲ့ဥပဒေတွေနဲ့မူဝါဒတွေကိုထောက်ခံသူတွေနဲ့လူခွေတက်ကြွလှုပ်ရှားသူတွေအကြားကွဲပြားမှုတွေကိုမိမောင်းထုတ်ပြခဲ့တာဖြစ်ပါတယ်မြို့တော်ဝင်ဟောင်းတူဖြစ်တဲ့ Mr. Duterte ဟာမူရစေဝါကိစ္စတွေနဲ့ရာဇဝတ်မှုတွေကိုတရားဥပဒေပြင်ပကနေနှိမ်နင်းတာအပါအဝင်ပြင်းထန်တဲ့နည်းလမ်းတွေကိုသုံးပြီးတော့နှိမ်နင်းသွားမယ်လို့ချိန်ချောက်ပြောဆိုခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့မေလတုန်းကသမ္မတအဖြစ်နဲ့ရွေးကောက်တင်မြှောက်ခံခဲ့ရတာဖြစ်ပါတယ်မစ္စတာဒူတာတက်ရဲ့မူရစေဝါတိုက်ဖျက်ရေးလှုပ်ရှားမှုအချိန်ရလာတာနဲ့အမျှတိုင်းပြည်တော်မှာဖမ်းဆီးမှုတွေလူနေအိမ်တွေထဲဝင်ရောက်ရှာဖွေမှုတွေနဲ့ဒီသိမ်းဆုံးသူတွေအရေးအတွက်တိုးလာတဲ့အခြေအနေတွေကြောင့်အခုလိုဒီအထက်လွှတ်တော်ကြားနာပွဲခေါ်ယူခဲ့ရတာပါရှင်
ဒီကနေ့ညဘက်ထိတ်တန့်ရောက်သတင်းတွေကိုကောင်လွေဦးနဲ့မှခင်ပြထွေတို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီရင်းကောင်းဆောင်အပြောင်းလဲလုပ်တဲ့သတင်းအရင်ဆုံးတင်ပြပါမယ်နေပြည်တော်မှာကျင်းပနေတဲ့ကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီညီလာခံကနေခေါင်းဆောင်တစ်တွေရွေးချယ်လိုက်ပြီးသမရဟောင်းဦးသိန်းစိန်အပါအဝင်ကြံ့ခိုင်ရေးပါတီရဲ့ထိပ်ပိုင်းခေါင်းဆောင်အတော်များများပါတီခေါင်းဆောင်ပိုင်းကနေအနားယူလိုက်ကြပါတယ်။ဒီအပြင်ပြည်내နဲ့တိုင်းဝန်ကြီးချုပ်ဟောင်းတွေလည်းပါတီကနေအနားယူလိုက်တဲ့သူတွေထဲမှာပါဝင်ပါတယ်။ခေါင်းဆောင်မှုသွေးသွေးလောင်းမှုအတွက်ပဟိုအလုံမှုဆောင်ကော်မတီတွေနဲ့ပြည်내နဲ့တိုင်းဥက္ကဋ္ဌတွေကိုလည်းအသည့်ရွေးချယ်ခန့်အပ်ခဲ့တာပါ။နိုင်ငံတော်သမရဟောင်းကြံ့ခိုင်ရေးပါတီဥက္ကဋ္ဌဦးသိန်းစိန်ကတော့ပါတီရဲ့နိုင်ငံကအနေနဲ့ဆက်ရှိနေဦးမှာဖြစ်ပါတယ်။ဒီသတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းကမမေခတ်ကပေးပို့ထားပါတယ်ရှင်
။ဒီကနေ့ကျင်းပတဲ့ကြံ့ခိုင်ရေးပါတီဒုတိယအကြိမ်ပါတီညီလာခံအစည်းအဝေးကနေခုလိုရွေးချယ်လိုက်တာဖြစ်ပါတယ်။သမရဟောင်းဦးသိန်းစိန်အပါအဝင်ကြံ့ခိုင်ရေးပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တော်တော်များများပါတီခေါင်းဆောင်ပိုင်းကနေအနားယူလိုက်ကြပါတယ်။သမရဟောင်းဦးသိန်းစိန်ကပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ရဲ့ဥက္ကဋ္ဌရာထူးကနေနှုတ်ထွက်ပြီးအရင်ယထားပို့ဆောင်ရေးဝန်ကြီးဌာနရဲ့ပြည်ထောင်စုဝန်ကြီးဟောင်းဦးတန်းထိပ်ကိုဥက္ကဋ္ဌအဖြစ်နေရာပေးလိုက်တာဖြစ်ပါတယ်။ဒီလိုပြန်လည်ရွေးချယ်လိုက်တာနဲ့ပတ်သက်ပြီးပါတီဗဟိုအလုံးမှုဆောင်ကော်မတီဝင်ဒေါက်တာမောင်သိန်းကတော့အခုလိုပြောပြပါတယ
်။အပြောင်းရှင်းမှုလုံးဝအပြောင်းသလိုက်တာဦးသိန်းစိန်ဦးသိန်းစိန်ဥက္ကဋ္ဌလို့တော့ဦးသိန်းဦးဆိုလည်းမလုပ်တော့အဲအဲ့ဒီစာဟိုဦးတန်းဖြေရဥက္ကဋ္ဌဒုတိယဥက္ကဋ္ဌကဦးမြဟေအထွေထွေပြင်းမှုဖြစ်တဲ့အရင်တော့ကပြီးလဲဦးတင်နိုင်တင်းလည်းမလုပ်တော့သူတို့ဖွဲ့ရလုံးဝဟို new generation ကိုဟိုလုံးလုတ်လိုက်ပြီဟုတ်လားလေဟာသူတို့အနေထားကသူတို့အနာရကအဖွဲ့ထဲမှာပါတယ်စီးစီးတယ်မှာဘိုးလုံးမှုဆောင်ဖွဲ့ထဲမှာမရှိတော့အဲအရင်ဒီနယ်နဲ့တိုင်းပြည်မှာတောင်းယူခဲ့ကြတယ်ဟိုဝန်ကြီးချုပ်တွေပေါ့နော်အဲ့ဒါတွေနဲ့နောက်အနည်းငယ်တချို့တွေလည်းပါပါတယ်အစ်စ်တွေလည်းအဲ့ဒါရတော့သူတို့ဘိုးပြပေးဖွဲ့ချာရှိအဲ့ဒါပြပေးဖွဲ့မှာတောင်းယူကြပါလိမ့်မယ် renew လို့မဟုတ်ဘူးနော် renew ဆိုတာ totally change အခုကမဟုတ်လက်ပဲခေါ်သွားတာတွေးတိလည်းလောင်းမယ်အတွေးကြုံရှိတဲ့လူတွေနဲ့နောက်ကအစ်စ်တွေနဲ့လက်တွဲပြီးတော့ဟိုဟာလုပ်မှာဒီလိုပဲပါတီကဒီလိုပဲလက်ဆင့်ကပေးရမယ်တောင်းယူရှိတာပဲနောက်ကဟို music ပြီးကောင်းဆောင်အစ်စ်တွေမျိုးထုတ်ရမယ်တောင်းယူရှိတာပါ
အဲ့ဒီဘောကိုသူတို့ဆက်လက်ကြတာ
။ကျန်းခံရေးပါတီရဲ့ဒုတိယအကြိမ်ပါတီညီလာခံအစည်းအဝေးကိုနေပြည်တော်မှာရှိနေတဲ့ကျန်းခံရေးပါတီရုံးချုပ်မှာဩဂုတ်လ20ရက်ကနေစတင်ပြီးကျင်းပပြုလုပ်နေတာဖြစ်ပါတယ်။ဒီညီလာခံမှာပါတီနဲ့ပတ်သက်တဲ့အကြောင်းအရာတွေအပြင်ဖက်ဒရယ်စနစ်နဲ့ပတ်သက်တဲ့ကိစ္စတွေကိုလည်းဆွေးနွေးတိုင်ပင်သွားဖို့ရှိတယ်လို့ပါတီဝင်တွေကပြောပါတယ်။ပြည်ခိုင်ပြိုးပါတီညီလာခံကနေရွေးချယ်ခံလိုက်မှုအရာပါတီဥက္ကဋ္ဌဖြစ်ဦးတန်းထေဒုတိယဥက္ကဋ္ဌဖြစ်ဦးမြတ်ဟိန်အထွေထွေအတွင်းရင်းမှုအဖြစ်ဦးတက်နိုင်ဝင်းဦးပိုက်ထွေဦးတန်းထွန်ဦးကျော်ကျော်ထေဦးတင်အောင်ချေဒေါက်တာဆန်းဆန်းတွေစီကန်းထိန်ထိန်ရင်းအနေနဲ့ဦးခင်ကြီးလုပ်ငန်းစီစီရေးကော်မတီအဖွဲ့ဝင်အနေနဲ့ဦးစိုးနိုင်တို့ကိုဒီကနေ့ရွေးချယ်ခန့်အပ်လိုက်ပါတယ်။ကြံ့ခိုင်ရေးပါတီဥက္ကဋ္ဌဖြစ်သွားတဲ့ဦးတန်းထေဟာဘုံမှုကျောက်ဟောင်းတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။2001ခုနှစ်ကနေ2003ခုနှစ်အထိတက်မ89တက်မမှုအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီး2003ခုနှစ်မှာတော့စွမ်းအင်ဝင်းကြီးဌာနရဲ့ဒုဝန်ကြီးအဖြစ်ပြောင်းလဲတာဝန်ထမ်းဆောင်ခဲ့ပါတယ်။2011ခုနှစ်မှာတော့စွမ်းအင်ဝင်းကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီး2013မှာတော့ရထားပို့ဆောင်ရေးဝန်ကြီးအဖြစ်ပြောင်းလဲတာဝန်ထမ်းဆောင်ခဲ့သူတဦးဖြစ်ပါတယ်။ပြီးခဲ့တဲ့2010ရွေးကောက်ပွဲမှာမြန်အောင်ကနေဝင်ရောက်ရှင်ပြိုင်ပြီးအနိုင်ရခဲ့သူပါ။မကြာသေးခင်ကကျင်းပပြီးစီးခဲ့တဲ့2015ရွေးကောက်ပွဲမှာလည်းမြန်အောင်မင်းဆန္ဒနယ်ကဝင်ရောက်ရှင်ပြိုင်ခဲ့ပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်ဦးခင်မောင်လက်ကိုရှုံးနိမ့်ခဲ့ပါတယ်။ဒုတိယဥက္ကဋ္ဌဖြစ်ရွေးခံရတဲ့ဦးမြတ်ဟိန်းနဲ့အထွေထွေအတွင်းရင်းမှုအနေနဲ့ရွေးခံရတဲ့ဦးတက်နိုင်ဝင်းတို့ဟာ2015ရွေးကောက်ပွဲမတိုင်ခင်ကမှတက်မတော်ထိပ်ပိုင်းယာဒူးတွေကနေအနားယူခဲ့သူတွေဖြစ်ပါတယ်။ပြည်ခိုင်ပြိုးပါတီဥက္ကဋ္ဌအပြောင်းလဲနဲ့ပတ်သက်လို့အရင်ပါတီတွဲဘက်ဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ဘူးတဲ့သူရဦးရွှေမန်းကလည်းဥက္ကဋ္ဌသစ်ဖြစ်လာတဲ့ဦးတန်းထေကိုဂုံယူဝမ်းမြောက်ကြောင်းထုတ်ပြန်ခဲ့ပါတယ်
။မမေခါပါရှင်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ကြန့်ခိုင်ရေးပါတီကောင်းဆောင်အပြောင်းလဲအပေါ်တုံ့ပြန်ချက်အမြင်တော်ရတွေကိုတင်ပြပါမယ်။ကျန်းခိုင်ဖွံ့ဖြိုးရေးပါတီရင်းသွေးသစ်လောင်မှုအတွက်ပါတီဥက္ကဋ္ဌအပါအဝင်ဗဟုအလုံးမှုဆောင်ကော်မတီတွေနဲ့အတူပြည်내နဲ့တိုင်းဥက္ကဋ္ဌတွေကိုပါပါတီညီလာခံမှပြောင်းလဲဖွဲ့စည်းလိုက်ပါတယ်။ဒီလိုပြောင်းလဲဖွဲ့စည်းလိုက်တာဟာပါတီအတွက်ဘလောက်ရိုက်ခတ်မှုတွေရှိသလဲဆိုတဲ့အချက်နဲ့ပတ်သက်လို့သတင်းစာဆရာဦးစီသူအောင်မြင့်ကိုရန်ကုန်ရုံးခွဲတာဝန်ခံကိုသားညွန့်ကဆက်သွယ်မေးမြန်းထားပါတယ်။နာဆင်ကြည့်အောင်ပါရှင်။
ကိုယ်စီရောင်းရည်အခုဒီကျန်းခိုင်ရေးပါတီကခေါင်းဆောင်မှုအပြောင်းလဲပေါ့နော်။ဆိုတော့ပြောမယ်ဆိုရင်တော့အခုဘူကော်မတီမှာကျွန်တော်တိရောက်အကုန်လုံးလူသစ်တန်းနေပြီဖြစ်သွားတယ်။အဲ့တော့ဒီအပြောင်းလဲကဘယ်လောက်ရှိတက်ခိုင်ရေးပါတီအတွက်ဒီရဲ့ရှိနိုင်လဲခင်ဗျာ
။ဟိုကျွန်တော်အရင်ကတည်းကသုံးသပ်ထားတာရှိရဲ။အဲ့ဒါဘာလဲဆိုတော့ရေကောက်ပွဲမတိုင်ခင်ပေါ့နော်။သူတို့ပြည့်နဲ့ချီပြီးတော့မှပါတီတွေအပွဲအပြဲတွေသူတို့ဖြစ်ခဲ့တယ်။သူတို့အဲ့ဒီမှာဟိုကောင်းကောင်းလဲမဖြေရှင်းနိုင်ခဲ့ဘူးပေါ့နော်။အဲ့နောက်ဆုံးတော့ဒီပါတီတဲ့အကောင်းဆုံးတချို့ကိုအလားပေးတဲ့နည်းနဲ့ပဲသူတို့အတင်းကျပ်လုပ်ပြီးတော့မှသူတို့ဖြေရှင်းခဲ့တာရှိတယ်။အဲ့တော့ကျွန်တော်နားရတာကတော့ရိုးရိုးလေးပဲ။အခုဒီနောက်ဆုံးလူကြောင်နဲ့လောက်ကြရပါလေ။ဒီခံပြုပါတီကသူ့ဟိုပါတီတွေမှာဖြစ်နေတဲ့ဟိုကိုင်းကနတိုက်ပွဲကိုအဆုံးသတ်လိုက်ကြပဲ။တနည်းပြောရရင်အဲပြောင်းရှင်မှာဦးဆောင်တဲ့ဒီပါတီထဲကတကယ်အဖြစ်တိုင်ကောင်းဆောင်အားလုံးကြီးပါလောက်ကိုပေါ့နော်ဒါဖတ်ဆုံးပြလိုက်တယ်လို့ပဲနားလည်တယ
်။အခုပါတီကောင်းဆောင်ခြေလိုက်တဲ့ခါကျတော့ဦးတန်းချီနောက်တစ်ခုကဦးသက်နိုင်ဝင်းအင်းညာဟင်ပြောမယ်ဆိုရင်တော့အဲဒီကိစ္စကပါတီအတွေ့အကြုံရခေါင်းဆောင်မှုအတွေ့အကြုံရအားနည်းတဲ့လူတွေကြီးပဲ။အဲ့တော့ပါတီကိုဒီကိစ္စထိနိုင်မှာမလား
။ပါတီကသူကဒီပါတီတွေရဲ့သဘောတူပါဝါတကယ်တော့ဒါကမ္ဘောဒါးကနေဖွဲ့စည်းထားပြတာလေအရင်ဆက်အနာရှင်ဒါဟိုဘုရုံကြီးပိုက်ရှေကဖွဲ့စည်းထားပြတဲ့ပါတီပဲဒီကဒါကြောင့်မလို့သူတို့ထိပ်ပိုင်ခေါင်းဆောင်ယူထားတဲ့ဒီမှာကမ္ဘောဒါးခေါင်းဆောင်လက်ပြယူထားတာပြရလိမ့်မယ်ဒါကဟိုကမ္ဘောဒါးနဲ့ဟိုဘာလဲချိန်ဆက်ပြီးတော့မှလုတ်ကန်လုတ်ရှားမယ်ဆိုတဲ့ပုံစံကတော့ဒါကတော့ပြောက်မသွားဘူးပေါ့ဒီပုံစံမျိုးသင်ပါတယ်သူတို့ကဘာမှပြဿနာဖြစ်နေတာ
အခုဆက်ပါရင်ခေါင်းဆောင်အစ်စ်ဟိုသွေးသစ်ပိုင်းမှာပေါ့နော်ခေါင်းဆောင်မှုအပိုင်းအစ်စ်ထဲမှာဆက်ပြီးနဲ့လုတ်ထိုင်တယ်ဘယ်သူတွေလုတ်ထိုင်တယ်လို့ဟောကိုစီလိုအောင်နဲ့တွေ့ထားလဲ
အဲ့လိုလို့ပြောတော့ကျွန်တော်တို့ဒါကိုမထွက်ထားဘူး။ဘာဖြစ်လို့လဲဆိုတော့သူတို့ဘာလို့မကြိုင်လဲဆိုတာအလုံးစုံမှာကျွန်တော်တို့ခန့်မှန်းလို့မရဘူး
။ဟုတ်ကဲ့ကျွန်တော်နောက်ဆုံးခုမေးချင်ပါတယ်။ဘာလို့လဲဦးသိန်းစိန်၊သမားဦးသိန်းစိန်၊သမားဟောင်းဦးသိန်းစိန်နေနဲ့ကအရင်ကသမားလုပ်ခဲ့တဲ့ရှင်ပေါ်လည်းရှိတယ်။နာမည်လေးတစ်စုံတည်းကနာမည်ကောင်းရခဲ့တဲ့ဟာမျိုးလည်းရှိတယ်။အဲ့တော့ဦးသိန်းစိန်တို့ဦးသိန်းနိုင်စိန်တို့ဒီလူလူတွေတော့ခေါင်းဆောင်ဘက်မှာမရှိတော့ဘူး။ခေါင်းဆောင်မှုအစ်စ်နဲ့ပြန်ပြီးတော့လုပ်မယ်ဆိုလို့ရှိရင်တကယ်တမ်းဒါမဲ့ယူကောက်ပွဲကိုပတ်တီရဲ့ဒီလူလူကြားမှာရှိတဲ့ပုံရိပ်တို့အဲ့ဒါတွေကပြန်ကောင်းနိုင်ပါမလား။
အဲကျွန်တော်နားလည်တာကတော့ဟိုသမရဦးသိန်းစိန်တို့ဘာတို့ကလုံးလုံးကြီးကိုဒီပါတီနဲ့မဖတ်သက်တာတော့မဟုတ်ဘူးကျွန်တော်ဒီနေ့ရတဲ့ဟိုတကယ်အရာရှင်တို့ပါတီအဥ်ဆောင်ကော်မတီကပါအဲ့လိုအဲမှာနေရာယူထားတာရှိတယ်အဲ့ဒီကနေအပြင်ကနေပြီးတော့ထင်းချောင်းပေးမယ်ဆိုတော့ဟိုသဘောတော့ကျွန်တော်ဟိုသိရပါတယ်ဘာဖြစ်လို့လဲဆိုတော့နိုင်ငံတကာအဖြစ်အပျက်အရာရှင်လည်းဟုတ်တယ်ရှင်းလားမစ်တာပါဆိုရင်သမရဦးသိန်းစိန်လုပ်ခဲ့တာကောင်းလာတယ်အများကြီးပဲဒါကကျွန်တော်တို့ဒီနေ့ဆရာတွေအနေနဲ့သုံးသပ်လို့ရတာပေါ့ဒါပေမဲ့အများပြည်သူတွေရဲ့အမြင်မှာတော့ဒါကဟိုစစ်အစိုးရကိုအမွေဆက်ခံတဲ့အစိုးရအဖွဲ့ရဲ့ခေါင်းဆောင်သမရပြောက်ဖြစ်တယ်ဆိုတော့ပြည်ကြီးကရှိနေတဲ့ခါကျတော့ အဒီအားနဲ့သွားရမယ်စာရင်အခုလက်ရှိမျိုးဆက်သုံးစားပေါ့နော်နာမည်အစ်စ်တွေနဲ့လူစ်တွေနဲ့သွားတာကသူတို့ကပုံပြီးတော့ကင့်တော်မယ်ဆိုလို့အဲ့လိုလုပ်ရတာသူ့ပဲကျွန်တော်နားလည်ပါ
အခုဒီစက်ခိုင်ပါတီရဲ့ထိပ်ပိုင်းအပြောင်းလဲကသူ့မှာရှိတဲ့ခေါင်းဆောင်ပိုင်းရဲ့သုံးချက်ချက်ပဲလို့ယူဆလို့ရလားနောက်ဆုံးအစံတော်ဂျမုတ်ဒီဗိုလ်ချုပ်မှုကြီးဟောင်းဦးတန်းရွှေတို့ပါလို့ဒီဩဇာရောရှိနိုင်တယ်လို့ထင်ရပါလား
အဲ့ကျွန်တော်တူချင်းနေပြောရရင်ဗိုလ်ချုပ်မှုကြီးဟောင်းတန်းရွှေရဲ့ဩဇာတော့ရှိဖို့မရဘူးဒါပေမဲ့စံတော်နေတော့ကျွန်တော်ကချိတ်ဆက်မှုတွေတော့ရှိနိုင်လိမ့်မယ်လို့တော့ဒါကျွန်တော်သုံးသပ်တယ်ဒါပေမဲ့ကျွန်တော်မှအဲ့ဒါနဲ့ပတ်သက်တဲ့ထောက်ထားတော့မရှိဘူ
းဟုတ်ကဲ့သူစီလူအောင်ကြီးကျေးဇူးများချင်ပါတယ်
ချန်ခိုင်ဖုံမျိုးရဲ့ပါတီရင်ကောင်းဆောင်ပိုင်းအပြောင်းလဲတွေနဲ့ပတ်သက်လို့သတင်းစာဆရာဦးစီသူအောင်မြင့်ကိုကိုသားညွန့်ဦးကမေးမြန်းထားတာပါရှင်။ခုတော့ NLD အစိုးရရဲ့ရက်တရားလှုပ်ဆောင်ချက်သတင်းစာရှင်းလင်းပွဲဖက်ဆရာအောင်မှာ NLD ဦးဆောင်တဲ့အရတအစိုးရလက်ထက်ရက်တရားအတွင်းလှုပ်ဆောင်ချက်တွေကိုပြည်သူလူထုတက်ရိုက်အကြိုပြုမဲ့စီမံချက်စီမံကိန်းတွေနဲ့အစိုးရဝန်ကြီးဌာနတွေဖက်ကမတူကွဲပြားတဲ့ပုံစံတွေနဲ့ခြေကပ်ဆောင်ရွက်နေပါတယ်လို့အစိုးရဝန်ကြီးဌာနအသီးသီးကဒီကနေ့သတင်းစာရှင်းလင်းပွဲမှာရှင်းပြခဲ့ပါတယ်။ဒါပေမဲ့အစိုးရတစ်အနေနဲ့ရက်တရားအတွင်းလောက်ဆောင်ချက်တွေကတမကပဲကဏ္ဍတိုင်းအတွက်မူဝါဒတွေကိုပြည်သူအများကိုအချိန်နဲ့တပြေးညီတရှိနေအောင်ပြည်သူလူထုကိုတီးထက်ပို့ပြီးတော့ရှင်းရှင်းလင်းလင်းချပြတင်တယ်လို့သုံးသပ်မှုတွေလည်းရှိပါတယ်။အသေးစိတ်မဆူမုံကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါဒီကနေ့ဩဂုတ်လ23ရက်နေ့အင်္ဂါနေ့နေပြည်တော်မှာအစိုးရတည်ရဲ့ပထမရက်တရားကာလအတွင်းဆောင်ရွက်ခဲ့တာတွေနဲ့ပတ်သက်လို့အစိုးရဝန်ကြီးဌာနတွေဘက်ကသတင်းစာရှင်းလင်းခဲ့ပါတယ်ပြန်ကြားရေးဝန်ကြီးဌာနပညာရေးဝန်ကြီးဌာနစက်မှုဝန်ကြီးဌာနစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနကပြည်ထောင်စုဝန်ကြီးတွေနဲ့ဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်တာဝန်ရှိသူအကြီးအကဲတွေကသတင်းစာဆရာတွေနဲ့သတင်းဌာနတွေကိုရက်တရားစီမံချက်ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ဆွေးနွေးခဲ့တာဖြစ်ပါတယ်အစိုးရတည်ရဲ့ပထမရက်တရားကာလအတွင်းဆောင်ရွက်ခဲ့မှုလုပ်ငန်းစဉ်တွေနဲ့တယ်လို့ပြန်ကြားရေးဝန်ကြီးဌာနအနေနဲ့အစိုးရဝန်ကြီးဌာနတိုင်းရဲ့ပြောရေးဆိုခွင့်ရှိသူတွေကနေတစင်ရှင်းလင်းပြောကြားနိုင်အောင်လို့အဓိကဦးစားပေးဆောင်ရွက်နိုင်ခဲ့တယ်လို့ပြန်ကြားရေးဝန်ကြီးဒေါက်တာဖေမြင့်ကရှင်းပြပါဗျာ။ဝန်က
ြီးဌာနကပြည်သူကပြောရေးဆိုခွင့်ရှိတဲ့ပုဂ္ဂိုလ်တွေစုဖွဲ့ပြီးတော့သတင်းထုတ်ပြန်တဲ့ကိစ္စကိုဆောင်ရွက်နိုင်ဖို့ကျွန်တော်ဒီတိုင်းတွေ့ရတာတော့ပါတယ်။အခုပြပတဲ့ဝန်ကြီးဌာနရှင်းပွဲပေါ်ပေါက်လာတာအဲ့ဒီရှင်းလင်းမှုကြောင့်ဖြစ်ပါတယ်။ဟုတ်ကဲ့အခုကျွန်တော်စုပေါင်း6ပြည်ရုပ်ဖို့ရှိပါတယ်။ကျွန်တော်တို့ဒီလအဆုံးစရည်ကနောက်ဆုံးတွေ့ရှိမှာဖြစ်ပါတယ်။ဒါဝန်ကြီးဌာနအနေနဲ့ဆောင်ရွက်တဲ့ကိစ္စပါ
။ဘပောင်းဆောင်ကနေပြည်ပြင်ပြောင်းလဲရေးတွေဖော်ဆောင်နေတဲ့မြန်မာနိုင်ငံအနာဂတ်အတွက်အရေးကြီးဆုံးဖြစ်တဲ့ပညာရေးကဏ္ဍကိုအခြေခံပညာကနေစလို့အစိမ့်မြင့်ပညာရေးစနစ်အထိပညာရေးစနစ်တွေနဲ့ဖော်ဆောင်နိုင်အောင်စီမံကိန်းတွေချမှတ်အကောင့်ထည့်ဖော်နေတယ်လို့ပညာရေးဝန်ကြီးဌာနပညာရေးဝန်ကြီးဒေါက်တာမျိုးသိန်းကြီးကလည်းပြောပါတယ
်။အခြေခံပညာကဏ္ဍမှာလည်းဟုတ်လားကျွန်တော်ကျောင်းအုပ်တွေ TEO တွေ TEO တွေတိုင်းဒေသကြီးတွေပညာရေးတွေစီမံခံရေးအခြေအသေးညီမကြီးကလည်းအရေးကြီးပါတယ်။ဒါကြောင့်မလို့ပညာရေးဝန်ကြီးဌာနအနေနဲ့အရေးအသေးဒီမာရင်အတွက်ကိုလည်းကျွန်တော်တို့နေတဲ့ဒီရက်ကြာကာလအတွင်းမှာကျွန်တော်တို့ဆက်လက်ပြီးတော့ဆောင်ရွက်နေရှိကြောင်းတင်ပြလိုပါတယ်
အခုလိုမျိုးအစိုးရရက်တရားကာလအတွင်းအစိုးရတစ်ဘက်ကစီးပွားရေးပညာရေးကျန်းမာရေးစတဲ့ခန္ဓာတိုင်းမှာမူဝါဒတွေကိုပြည်သူအများကိုအချိန်နဲ့တပြေးညီသိရှိနိုင်အောင်ဒီထက်ပိုရှင်းရှင်းလင်းလင်းပြည်သူလူထုကိုချပြသင့်ပါတယ်လို့မြမအရေးလေးလာသူဦးအောင်သူငင်းကသုံးသပ်ပါတယ
်ဒီလိုရက်တရားပြီးမှလောက်တာတဲ့ဆိုင်ပေါ့နော်ပုံမှန်အားဖြင့်တော့သတင်းစာရှင်းလင်းပွဲတွေအခါအသင့်အသင့်တယ်လို့လုံးသိနေတာဖြစ်ပါတယ်နောက်တစ်ခါကျတော့အစိုးရကြီးတစ်ခုလုံးအနေနဲ့ကျတော့ကျွန်တော်ထင်တယ်ပြည်ရင်ပြောင်းလဲရေးကိုဘယ်လိုသွားမလဲဆိုတဲ့ဖြူဟာမျိုးပေါ့နော်ဆိုတော့ဒါမျိုးကိုပို့ပြီးတော့ပုံမှန်လင်းလင်းချပြသင့်မယ်ဖြစ်ပါတယ
်သတင်းစာရှင်းလင်းပွဲမှာစက်မှုဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးကိုကိုလွင်ကလည်းစက်မှုဝန်ကြီးဌာနအနေနဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေစက်မှုလုပ်သားတွေရဲ့ကျွမ်းကျင်ဤပညာတွေနဲ့ပေါင်းဆက်ပြီးအစိုးရတည်ရဲ့ပထမရက်တရားကာလအတွင်းဆောင်ရွက်ခဲ့မှုလုပ်ငန်းစဉ်တွေကိုရှင်းလင်းပြောကြားပါတယ
်။စက်မှုဝန်ကြီးဌာနအနေနဲ့ရောဒီပြည်သူလူထုတွေတိုက်ရိုက်အကျိုးရှိစေပဲနိုင်ငံပိုင်းစက်မှုလုပ်ငန်းများကိုအသိဉာဏ်နဲ့ပြည်ပုဂ္ဂလိကစက်မှုဌာနဘူးလို့ထွက်တဲ့ရေးဆိုပြီးနိုင်ငံပိုင်းစက်ရုံလုပ်လို့များပုဂ္ဂလိကနဲ့ပူးပေါင်းဆောင်ရွက်ခြင်းအောင်စက်မှုကျွမ်းကျင်လုပ်သားများဝိတုပ်ပိနိုင်ရေးအတွက်ကျောင်းစက်မှုကဏ္ဍကိုလိုတဲ့လိုအပ်တဲ့ဝါဒဥပဒေနဲ့လုံခြုံရေးများချမှတ်ခြင်း။အောင်ဒေသနဲ့အလသာလုပ်ငန်းများကိုလိုတဲ့အပူကြီးဆောင်ရွက်ပေးခြင်းကြောင့်ဝါပေးခဲ့အောင်ကြားပါတယ်။
စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးတော်အောင်မြင့်ကလည်းပြည်ရင်းပြည်ပစီးပွားကုသရေးဝန်ကြီးတွေမှာပြည်သူလူထုကိုဓာတ်ရိုက်အကျိုးဖြစ်ထွန်းစေမဲ့ယင်းနှိမ့်နှံမှုတွေနဲ့ကုံတွယ်ဆက်ဆံရေးမူဝါဒတွေကိုဖော်ဆောင်နေတယ်ဆိုတာရှင်းပြပါတယ
်။ကုသရေးဝန်ကြီးဌာနရဲ့အဓိကလုပ်ငန်းချက်ကကုန်ကြမှုလုပ်နေတဲ့အများကိုပြီးပြီးတော့ခက်ခဲတွေဖြစ်နေမယ်ဈေးကွက်တွေရှာပြီးမယ်ဆိုလိုမှုတိုးတက်လာအောင်ဆိုလိုမှုနဲ့ဈေးကွက်နဲ့ဆက်ဆက်နေအောင်ကျွန်တော်တို့စီစဉ် ဆောင်ပေးမှာဖြစ်ပါတယ
်အခုလိုမျိုးအစိုးရတည်ရဲ့ဝန်ကြီးဌာနအလိုက်ရတရားစီမံချက်အတွင်းဆောင်ရွက်နေတဲ့ကိစ္စတွေနဲ့ပတ်သက်လို့အများပြည်သူကိုချပြတာကြိုးဆိုပေမဲ့လို့အများပြည်သူဘက်ကတုံ့ပြန်ချက်ပညာရှင်တွေရဲ့အကြံပြုချက်တွေကိုလည်းအလေးနက်ထားထည့်သွင်းစဉ်းစားသင့်တယ်ဆိုတာကိုလည်းမြမအရေးလေ့လာသူဦးအောင်သူငင်းကထောက်ပြပါတယ
်အစိုးရကြီးတစ်ခုလုံးကစညီစညွတ်တန်းနဲ့ဘယ်လမ်းကိုသွားမယ်ဘာလုပ်ကြမယ်ဆိုတဲ့အဲ့လိုချင်းကပ်မှုမျိုးလိုပါတယ်ဆိုတော့အဲ့ဒီအတွက်လည်းပြည်ပြင်ပြောင်းလဲရေးဆိုရင်လည်းဘယ်လိုဗျူဟာမျိုးနဲ့သွားမယ်ပေါ့နော
် NND အစိုးရရဲ့ပထမရတရားစီမံကိန်းဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ဝန်ကြီးဌာနတွေအနေနဲ့ဩဂုတ်လ30ရက်နေ့အထိသတင်းစာရှင်းလင်းပွဲတွေကျင်းပမှုရှိပါတယ်ရပောင်းတရားကျော်ရှိလာချိန်မှာပဲအစိုးရရဲ့ဆောင်ရွက်ချက်အပေါ်အမြင်မျိုးမျိုးကရှိနေတာပါဂရီပေးထားသလောက်အကောင့်ထဲမပေါ်နိုင်မှုဆိုပြီးမြင်တဲ့သူတွေကလည်းရှိပါတယ်ရှင
်မဆုမွန်တင်ပြတော့ပါရှင်ခုတခါတန်လွင်ရေကာတာစီမံကိန်းကြောင့်ပြည်သူလူထုအပေါ်ဘလို့တက်ရောက်မှုတွေရှိမလဲဆိုတဲ့သတင်းစာရှင်းလင်းပွဲနဲ့ပတ်သက်တဲ့ဖက်ကိုအလက်ပေးချင်ပါတယ်တန်လွင်ရေကာတာစီမံကိန်းတွေဆောက်ဖြစ်ရင်ပြည်တွင်းငြိမ်းချမ်းရေးကိုထိခိုက်နိုင်တာကြောင့်ရေကာတာကြောင့်သဘာဝဘေးအန္တရာယ်တွေမကပဲဒေသခံတွေအနေနဲ့စစ်ပွဲတွေရဲ့ဓာတ်မှခံရနိုင်တယ်လို့ရှမ်းလူတို့အဖွဲ့အစည်းတွေကပြောပါတယ်။ဒီကနေ့ရှမ်းလူတို့အဖွဲ့အစည်းတွေစုပေါင်းပြီးထိုင်းနိုင်ငံဘာကောက်မြို့မှာသတင်းစာရှင်းလင်းပွဲတရကျင်းပခဲ့တာပါ။ VOA သတင်းထောက်မတ်တင်ကြီးလင်းကပြောပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။တန်လွေမြစ်ကြောင်းတလျှောက်ရေကာတာတွေဆောက်ဖြစ်ခဲ့ရင်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ်ထိုးပြီးသားအဖွဲ့တွေနဲ့ရောမထိုးရသေးတဲ့အဖွဲ့တွေနဲ့ပါပဋိပက္ခဖြစ်နိုင်တယ်လို့ Action for Shan State Rivers ရှမ်းလူထုအခြေပြုအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဆိုင်းခွန်ဆိုင်းကအခုလိုပြောဆိုလိုက်ပါတယ်
ဟုတ်ပြီလို့ရှိရင်တော့ဒါစစ်ပွဲကတော့ဆက်ဖြစ်မှာဒီသားမယ်နော်ဘာဖြစ်လဲဆိုတော့အဲ့ဒီတန်လွေမြစ်ကြောင်းတလျှောက်မှာဆိုရင်လက်နဲ့ကိုင်းအိမ်သားလက်နဲ့ကိုင်းအဖွဲ့တွေကအများကြီးရှိတယ်ကွာညချမ်းကြီးလို့ကျွန်တော်တို့ပြောနေကြတာပေါ့နော်ဒါကြောင့်တကယ်လို့ပြန်တိုက်ရင်တော့ကျွန်တော်ပြန်လာပြီးလက်မထိုးထားတဲ့လူတွေရောလက်မမထိုးထားတဲ့လူတွေသာအဖွဲ့ရောသူကအဲ့ဒီရေကတာအလုံးနဲ့တော့ဝိုက်မှရှိတယ် KNU ရော KNPP ရောအာဆီယံရောအာ SSPP ရောဝါမှုပလောင်ရော KIA ရောသူကအကုန်လုံးကအဲ့ဒီမှာစုပြီးရှိနေကြတဲ့ကြေကြတော့အပြစ်ဒဏ်တက်လာရင်ကျွန်တော်တို့အဲ့ဒါမမပြေပြနိုင်တဲ့ပြစ်ဒဏ်ပြန်ဖြစ်လာအမှဖြစ်တယ်ဒါပေမဲ့နောက်ဆုံးခံရမှာတော့ဒီလိုလူစုတွေဖြစ်တာပေါ့နော်ဒီကြီးမှုတာမကဘူးဒီကံလာကြောင့်ရဲစစ်ပွဲကြောင့်ရဲအလုံးစုံကြီးကြောင့်ရဲပါဒီအာညီမြုံမိုင်းကြီးကြောင့်ရဲအဲ့ဒီစံတွေကတော့ကျွန်တော်တို့ဆက်တိုက်ခံရမှာပေါ့တော့ဖြစ်ရင်
ပြည်သူတွေစန့်ကျင်နေတဲ့မြေဆုံအရေးကိုဖြေရှင်းဖို့အတွက်တရုတ်ကုမ္ပဏီနဲ့အခြားနေရာတစ်ခုမှာအလားတူရေအားလျှက်စစ်စီမံကိန်းတည်ဆောက်ခွင့်ပေးမလားဆိုတဲ့စဉ်းစားသုံးသပ်ချက်တွေပေါ်ထွက်နေတာပါ။ဒါကြောင့်တန်လွင်ရေကာတာစီမံကိန်းတွေကိုမြေဆုံစီမံကိန်းအတွက်အစားထိုးအဖြစ်ဆောက်လုပ်ခွင့်ပေးမှာကိုစိုးရိမ်နေလို့ဆိုင်ခွန်ဆိုင်ကဆက်ပြောပါတယ်
။အာတနည်းအားမရရင်တနည်းအားဆောက်မယ်ဆိုတဲ့ဟာလည်းကျွန်တော်တို့မဖြစ်သေးလို့ပါဘူး။ဘာဖြစ်လဲဆိုတော့ရေကာတာဆိုတာကထိခိုက်မှုတွေအများကြီးရှိကလေးနောက်ပြီးတော့ဒီဟာကဒီစာကျွန်တော်တို့ဆန်းဖြစ်ပြီးတော့မှဟိုဒီစာလုံးမှရတဲ့ကိစ္စတွေဖြစ်နေတဲ့အတွက်ဥမာညစ်ုံကတော့ဘာမှပြောတော့ဘူးနေနေတယ်ဒါပေမဲ့သရုပ်ဆွေးရလဲသူကဘာမှပြောတော့ဒါကြောင့်ညစ်ုံကိုမဆောက်တော့ပဲနဲ့ဒါလိုညစ်ကိုလာဆောင်ရတော့မှလားဆိုတော့အာဖြစ်လာတာပေါ့နော်
တန်လွေမြစ်ကြောင်းတလျှောက်မှာစောက်မဲ့ရေကာတာစီမံကိန်းတွေကတခုဖြစ်တဲ့နောင်ဖာဒေသမှာရေကြီးရေရှမ်းမှုတွေဖြစ်တယ်လို့ငလျင်လှုပ်တာတွေလည်းရှိနေတာကြောင့်ရေကာတာစောက်ဖြစ်ရင်ဒေသခံတွေအနေနဲ့သဘာဝဘေးအန္တရာယ်တွေကိုရင်ဆိုင်ရနိုင်တယ်လို့လည်းရှမ်းလူတို့အဖွဲ့အစည်းတွေကတင်ထုတ်ပြန်ထားတာပါတန်လွေမြစ်ဟာမြန်မာနိုင်ငံအရှေ့ပိုင်းကပြည်သူတွေအားထားနေရတဲ့မြစ်တစ်စင်းဖြစ်တာကြောင့်မြစ်ကြောင်းတလျှောက်စောက်ဖို့စီစဉ်ထားတဲ့ရေကာတာစီမံကိန်းတွေရပ်ဆိုင်ပေးဖို့ရှမ်းလူတို့အဖွဲ့26ဖွဲ့ကဩဂုတ်လ18ရက်နေ့မှာဒေါ်အောင်ဆန်းစုကြည်စီကိုအိတ်ဖွင့်ပေးစာတစ်ဆောင်လည်းပေးပို့ထားပါတယ်ရှင်
မတင်ကြီးလေးမရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို line to meter 2425ရို့ကနေဖန်ယူနာဆင်နိုင်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။ဖုန်းနံပါတ်ကတော့0392312555လေးဖြစ်ပါတယ်။ VOA ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်း radio အစီအစဉ်ပေးပေးချင်း9နာရီမှာ Asia Set 7 Joru ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်။ဒါရမကတိုက်ရိုက်ထုတ်လွှင့်ချိန်တဲ့တပြေးညီ VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါရဲ့ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် Nile Sananaigani, Nigin, and I teach him to Bari. Yenigin, so by Chonai Guegani, Kunanai T. Singo, Lindo, Sachau, Sakun, and Nasangami Darima, Tolan Vinivari. Yavain Kunaigani, Senai T. Singo, Lindo, Nasali, Nasangane, Tonsen Nidugani, Panyu Nasenai Mare. T. Singo, Ya Kunai, Season Pibijin, Nasenaima, Janley Tolan Vinivari, Kna. BOA Yamavain season in a Tanwin Mita, Kilo has a days ago, Burmese.boanews.com. Issue name, I can.
Mingalanya Chama Totashimashi, Pio Emyamai, Season Yen, a town such a cune, Ogola Nasatonia, Ingan in Yabai, Season Rego, American Piran Sumuro, Washington, DC Gane, Line to Mita Nasali Nasanga, Tonsen and Azette Dugane, Nasena, Tita Tolent Benivare, Tikinia Dudia by Sisimaro, American Nangaye, John Tigonsiane, Tayali Line Sunekango Nasin Jayamaba, Kuro American Nangaye, John Tigonsiago Yen Song Tinsapame, Kotain Tauga Dimbia Tavareshi.
Republican Donald Trump got ticket at the Rimba doing away. Do you mess as you in Murigo, John Lay Luke Valley? Do you mess as you in Puy Jig, Pijing, Dawin, you get Duha? Is in Ukraine so young, but then it is so rare. And Yim Bob, we are Gizard to Boboke G, Luduce Denima, Hillary Clinton, De, Ludutaka Mujasini, John Dini, Twella B. Now, mess as you in Murigo, John Legava. Luduce Den Cochran to Duce, Kalanin Cowine. Braybert Drintana, Jige, Steve Van Nogu, do a message, Yumima, Jigeri, Darwin to Bigavari. Jige, the Rimba Chalabriniga, message, Yum Muri, Pion Lelo be now by. Message, Yum Wari, Dre, to the Bob of Jimitan, we went to Napi, so Amoga, Josu, get our Rina Badalu, Tunin, and now Dayami Vares will be traveling out to the Chacha Wink and Dogavari. Till Josu get our Rigo, do ye, Johan Suman, T. Mia, Damatajaraba.
Sometimes in the heat of debate and speaking,
ABC Yodan D. Rimba C. Sema, Tram Nene, Gonzo Nidia of J. Dawin Jure de Chinemawe, Yale Ninapis and Amuri Luna Melum Yene Jal, Tokam Yosu Dova.
And ultimately, the person in charge of
Donald Trump, yeah, Mesuet Sio Mulima, Kayachare Gonzo, Sonson Usa Mulihara Duka, Donald Trump. Dunine, Pampins and Ninami, Mesuet Sio Murigo, Jelly on Low Song, I met Lamoma Yoni, Vilo, Jano Temare.
Taimele Hillary Clinton ye message yo yimu Robin Mook ka ro di pyo so jet ko lem kan ma u ABC yodan di tadin ba si sin ma be tu ha khu lo byan bi tong byan
ma we're not seeing a pivot Donald Trump himself byan bi
pye ni de lo jano ro ma myin ma u Donald Trump ko rai le tu ba ga pyin sin naw hmu hu lo byo tha bi da ba tu ga let shi Donald Trump niya ma naw the Donald Trump ko poun san de myo ne cha ka za bo lou chin na ba
Trump ye message yo yimu aw Paul Manafort ma shi lo bi me le
ရုရှားနိုင်ငံဟာထရိုင်ရဲ့မက်ဆေ့ချ်စီယုံမှုတွေမှာပါဝင်ပတ်သက်နေတယ်လို့မဲလို့ဟီလာရီကလင်တန်ရဲ့မက်ဆေ့ချ်စီယုံမှုရော်ဘီမုခ်ကABC ရုပ်သံကနေအခုလိုပြောဆိုသွားခဲ့တာပါ We now need Donald Trump to explain to us သူရဲ့အဓိကမက်ဆေ့ချ်မှုတွေမှာရုရှားဘက်ကဘယ်အတိုင်းအတာအထိပါဝင်နေတယ်ဆိုတာကိုဒေါ်နယ်ထရမ့်နေနဲ့ကျွန်တော်တို့ကိုအခုရှင်းပြဖို့လိုပါတယ်ငွေကြေးအကျိုးစီးပွားအရာဆက်နွယ်နေတဲ
မုတ်ကတောင်းဆိုလိုက်ပါတယ်ထရမ့်ဘက်ကတော့ဆွပြထားတဲ့ရက်၃ရက်ထဲက၂ရက်ကအမေရိကန်ဘောလုံးပွဲတွေနဲ့တိုက်နေတယ်ဆိုပြီးစောရကတက်ထားပါတယ်ထရမ့်ရဲ့မဲဆယ် COE မန်နေဂျာတွေကလည်းဘယ်နှစ်သမ္မတလောင်းနှစ်ယောက်စကားဆွေးနွေးပွဲတွေကျင်းပမလဲသဘောတူနိုင်ဖို့အတွက်ဆွေးနွေးနေတော့မယ်ဆိုပြီးပြောဆိုကြောင်းပါခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုကုသိန်းထိုက်ဦးကတင်ပြသွားတာပါရှင်ခုတစ်ခါမှာတော့ထုတ်လုပ်သူကိုအောင်အောင်နဲ့အတူမတင်ကြီးထိုက်စီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းကိုနှာစင်နိုင်ကြပါပြီရှင
်မင်္ဂလာညချမ်းပါသောရရှင်များရှင်အင်ကာနိညချမ်းတိုက်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ် ဒီကနေ့မှာတော့အမိုက်တွေရှင်းလိုက်ပြန်ရှုပ်လိုက်ဖြစ်နေတဲ့ရန်ကုန်မြို့တော်မှာရေရှည်ပတ်ဝန်းကျင်တန့်ရှင်းရေးအတွက်အာဏာပိုင်တွေဘက်ကဘာတွေဘလို့ဆောင်ရွက်ပေးပြီးတော့ပြည်သူတွေဘက်ကဘလို့များပူးပေါင်းဆောင်ရွက်နိုင်မလဲဆိုတာကိုဆွေးနွေးကြဖို့ပါရှင်။ပင်နိုင်ဆွေးနွေးပေးဖို့အတွက်ရန်ကုန်မြို့တော်စီပင်သားရရေးကော်မတီပတ်ဝန်းကျင်ထိန်းသိမ်းရေးပညာရှင်ဒေါက်တာအောင်မြင့်မော်နောက်ရန်ကုန်မြို့တော်ကော်မတီအဖွဲ့ဝင်ဒေါက်တာမြောင်တို့ကိုဖိတ်ခေါ်ထားပါတယ်။အရင်ဆုံးတော့ကျွန်မဆရာမတက်မြောင်ကိုအရင်ဆုံးဆွေးနွေးပေးဖို့ဖိတ်ချင်ပါတယ်ရှင်။ဒီရန်ကုန်မြို့တော်အမိုက်ကင်းရှင်းရေးရှင်းလင်းဆောင်ရွက်တာမှာဆီယမတို့ကိုယ်တိုင်လိုက်ပြီးတော့ဆောင်ရွက်နေပါတယ်။ဒါတွေလည်းတွေ့နေရပါတယ်။ရှေ့ကရှင်းလိုက်နောက်ကရှုပ်လိုက်ဖြစ်နေရတဲ့အဓိကအခက်အခဲဆီယမတို့ဘာတွေများကြုံတွေ့နေရလဲဆီယမအရင်ဆွေးနွေးပေးပါရှင်
။ဟုတ်ကဲ့။အဲရန်ကုန်မြို့တော်မှာကဒီအမိုက်ပစ်တဲ့စနစ်ကပြည်သူလူထုကစနစ်တကျမလိုက်နာခဲ့တာကြာပြီပေါ့နော်။တကယ်တော့အမိုက်ကခွဲခြားပြီးတော့ပြည်ရမယ်။အဲ့ပြတဲ့အမိုက်ကိုလည်းပဲစနစ်တကျအမိုက်ပုံမှာထည့်ရမယ်။အဲကျွန်တော်တို့ရန်ကုန်မြို့တော်စီမံခန့်ခွဲကော်မတီကဒီအမိုက်တွေကိုလိုက်သိမ်းတဲ့အခါမှာဒီသိမ်းတဲ့အချိန်လေးကိုရအောင်ချပေးရမယ်။အဲအဲ့ဒီလိုပုံစံလေးနဲ့သွားရမှာ။ဒါပေမဲ့ဒီအထက်မြင့်တိုက်ပေါ်မှာရှိနေတဲ့သူတွေကကာလရှည်ကြာနောက်ခွေးလမ်းကြားတွေကိုပြစ်ချတဲ့အကျင့်ကလေးကဖြစ်နေတာပေါ့လူတိုင်းမဟုတ်ပါဘူးတချို့အခန်းတွေပါ။အဲ့လိုပြစ်ချတာတော့မှတချို့ကကိုတိုက်တဲ့ကိုကြာရင်ကိုဒီတိုက်ကကြာတာမှသိမှဆိုလို့အဲဆွဲပြီးတော့ပြစ်လိုက်တာဆွဲပြစ်တော့ဟိုဘက်နောက်ခွေးလမ်းကြားတိုက်ကိုကြာသွားလို့ရှင်ဩဒီတိုက်ကတော့ဟိုလမ်းကြားဟာဆိုတာမျိုးပေါ့နော်အဲ့လိုဖြစ်အောင်ဆိုတော့တကယ်တမ်းပြောမယ်ဆိုလို့ရှင်တော့ကျမတို့အခုဒီမိုကရေစီနိုင်ငံကိုဟိုဒီမိုကရေစီနိုင်ငံကိုရောက်အောင်ပေါ့ဒီလမ်းကြားပေါ်မှာရှောင်နေပြီဆိုလို့ရှင်ဒီမိုကရေစီရဲ့အခြေခံအုံရဟာစီကံမယ်အဲ့တော့အစိုးရကဘလောက်ပဲလုပ်လို့ပြည်သူလူထုကလည်းပါဝင်မှရမှာပေါ့ဆိုအဲ့တချို့နေရာတွေကနှုတ်ခွေးလမ်းကြားတွေအမိုက်ရှုပ်နေတာနှစ်ပေါင်းများစွာကြာခဲ့တာအဲ့ဒီအမိုက်တွေကနေပြီးတော့ချင်းနေရင်းနေကြွက်တွေဖြစ်လာတာအဲ့ဒီကြွက်တွေကတိုက်ပြီးတော့ပြန်တက
် Hello အော်ဆီယမ်မဖုန်းလိုက်ဟုတ်ကဲ့ဆီယမ်မဟုတ်ကဲ့ပါဆီယမ်မကျေးဇူးပါရှင်အဲ့တော့ကျွန်မဒီရန်ကုန်မြို့တော်စီပင်သားရရေးကော်မတီကဒီပတ်ဝန်းကျင်ထိန်းသိမ်းရေးပညာရှင်ဒေါက်တာအောင်မြင့်မော်ကိုလည်းဖိတ်ထားပါတယ်ဆရာဒေါက်တာအောင်မြင့်မော်ကိုဆွေးနွေးပေးပါရှင်ဒီဆရာတို့ဒီစီပင်သားရအနေနဲ့အမှိုက်သိမ်းတဲ့ကိစ္စကိုရောဆရာတို့နိုင်နိုင်နင်းနင်းလုပ်နိုင်ပြီလားဘယ်လိုအခက်အခဲတွေများရှိနေပါလဲဆရာ
အဲကျွန်တော်တို့ကပေါ့နော်ဒီကျွန်တော်ဌာနဆိုတော့ဒီအမှိုက်ရန်ကုန်မြို့ပိုင်းဒီစီပင်သားတိုက်ကိုတင်းစီးနေတဲ့ဒီကိစ္စကတော့ဒီကိစ္စတွေတည်းကြီးရယ်စုတယ်လို့ဆိုရင်ကြည့်ရတော့ကျွန်တော်ဒီရန်ကုန်မြို့နေမှာဆိုလို့ရှိရင်ဒီလူကြီးကငါတို့ကစစ်တမ်းလို့ရှိတယ်။အဲ့ဒီကိစ္စကတော့ဒီ population tank ကြီးပေါ့နော်လူကြီးကြီးကတော့ရန်များလာတဲ့ကိစ္စမျိုးလို့ဒီကိစ္စမှာကျွန်တော်ဒီအမိုက်ကရှိတဲ့နှုတ်ပေါ့နော်။နှုတ်ကတိုးလာတာကိုတွေ့တယ်။ကျွန်တော်ဒီ2015ခုနှစ်2016ခုနှစ်ဧပြီလလောက်မှာကျွန်တော်တို့ဒီစတန်ကောက်လိုက်တဲ့အခါမှာကျွန်တော်လူတူကပေါ့နော်ဒီ 0.4 ကီလိုဂရမ်ဘာကက်ဖေးတဲ့ပါတီပေါ့လူတူကတရက်ကို 0.4 ကီလိုဂရမ်ဆစ်ပင်နေတာဆိုကျွန်တော်ဒီစာရေးဒေတာရရရှိခဲ့တယ်။ဒီကတော့ကျွန်တော်ဒီအမိုက်ပုံတွေမှာလည်းကျွန်တော်နေ့စဉ်သိသိနိုင်တဲ့အမိုက်တွေကိုကျွန်တော်ဒီတန်ပြင်းကိုပြန်ပေါင်းတဲ့အခါမှာတရက်ကို10,000လို့ကျွန်တော်သိသိနေရပါတယ်။ဒါ10,000လို့သိသိတဲ့သူကသူကဘယ်လိုလဲဆိုတော့ဒီကျွန်တော်ရန်ကုန်မြို့မှာဒီပေါ့မိသားစုရှိတယ်မိသားစုတွေကလည်းပုံမှာကျွန်တော်ဒီရန်ကုန်မြို့တော်ကျင်းလာရေးကော်မတီပေါ့နော်ပေါင်းနေသေးတယ်တက်ဆေးဌာနလို့ပါဒီခြားထားပြီးတဲ့ဒီအမိုက်ပုံးတွေကိုဒီသူတွေကလည်းကမှဒီရောက်ရရန်ဆိုလာရောက်စုပြီးပြီးပြီးတယ်ပြီးတဲ့အမိုက်ကိုကျွန်တော်တို့ကားတွေနဲ့တဲတာပေါ့နော်ကားတွေ10,000ကျော်ရှိတယ်အဲ့တော့ခုနကကျင်းနေပေါ့နော်ကျွန်တော်ဒီအမိုက်ကြီးတော့တမ်းမြောက်ဆင်းနေတဲ့ဒီမှာဒီစိတ်စီးပြီးတဲ့ရတယ်ဆိုတော့အမိုက်ကကျွန်တော်ဒီမဖေးလန့်တာအမိုက်ပေါ့နော်ကျွန်တော်တို့စိတ်စီးပြီးတဲ့ကဖြစ်ပါတယ်မဖေးလန့်တဲ့အုပ်ကျွန်တော်တို့ပေါ့နော်ဒီတက်မှတ်ထားတာတော့ဒီ DS ဆိုတော့ train speed ပေါ့ဘတ်ရီစီဒီအမဒီဒီအများပြည်သူအမိုက်ရှင်းပြရတာမဟုတ်ပါအများပြည်သူအမိုက်ရှင်းပြရတဲ့ဒီကျွန်တော်လောဝိုင်းစီစီနေနဲ့ဆိုလို့ရှိရင်အမိုက်ဖုန်းလေးကိုဆွဲပေါ်တော့ဒီဟိုဒီသားတွေရန်ကျွန်တော်မာဒီဟိုပြစ်ပြစ်နိုင်တဲ့အကွာအဝေးမှာကျွန်တော်တို့ထားပေးပါရတယ်အဲ့ဒီကိုနောက်ပိုင်းမှာပေါ့ကျွန်တော်တို့ကဒီဘာဟိုဥတည်လာလဲဆိုတော့အဟုတ်ကဲ့ဆင်းကျွန်တော်တို့ဟိုတောင်းလိုက်ပြီးတော့မှကျွန်တော်တို့ဆောင်ရွက်နေတယ်ဘာလို့လဲဆိုတော့ဒီတူဒီပြလိုက်တဲ့အမိုက်ကြီးကျွန်တော်တို့အပြင်ညာမှာပြည်ကျွန်တော်တို့မှာတာဝန်ရှိတဲ့ဆက်လုပ်တင်ပြရမယ်။ဒါပေမဲ့ဒီဒီစကန်ဒါကဆုံးပြီးကြတဲ့ဆိုရင်ကျွန်တော်တို့ကဒါကိုကျွန်တော်တို့ဒီနိုင်နိုင်လေးနဲ့ကျွန်တော်တို့သိနိုင်တယ်။သိနိုင်တဲ့ကြောင့်ကျွန်တော်ဒီရန်ကုန်မြို့တချို့ပေါ့နော်ဒီရက်ကွက်တွေမြန်မာဆုံးပတ်မာတွေတော့တာမွေပတ်မာတွေမြန်မာတောင်ကြီးပတ်မာတွေကျွန်တော်တို့ကဒီလိုရင်းနဲ့ကျွန်တော်တို့နဲ့နောက်တော့ဒီရွေးကောက်ခံကိုယ်စားလှယ်နဲ့ကျွန်တော်တို့ညီနိုင်တယ်။ညီနိုင်ပြီးတော့မှကျွန်တော်တို့ဘယ်ချိန်လာမလဲ။အချိန်မှန်နေရာမှာလမ်းကြောင်းမှာပေါ့နော်။အချိန်နဲ့မှာမယ်။နေရာလည်းမှာမယ်။လမ်းကြောင်းလည်းမှာမယ်။အဲ့လိုနဲ့ဒီလိုရရနေပေါ်မှာသူ့ရဲ့အမှတ်ကိုကျွန်တော်တို့ဒီ ဒီသူအင်ချီမှာတော့၎င်းကျွန်တော်တို့သတ်မှတ်ထားတဲ့နေတော့လာချပြီးလေလာချပြီးဆိုတော့ကျွန်တော်တို့ကနေဒီမှာဘောနော်ဒီတချို့လမ်းတွေကသိနေတဲ့ကြောင့်ကျွန်တော်ဒီတွန်းလဲနေကျွန်တော်သိပြီးတယ်တချို့လမ်းကတော့ကျွန်တော်တို့ဒီစားနဲ့သိပြီးတယ်ဘောနော်ဒီလိုဆောင်ရနေပါလေနော်ဒီအကြံပေးအတောင်းလို့ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီဟိုအမိုက်ကဟိုနော်တန်ဆောင်တော့ထွက်နေတယ်ထွက်နေတယ်မှာကျွန်တော်တို့ဝိစီသိသိနိုင်တာတော့ကျွန်တော်ဒီတန်ဖောင်ပဝင်းကျင်သိသိနိုင်နေကြောင့်ကျွန်တော်တို့သိသိတာတော့နည်းနည်းကြံပါလေဟိုတရားရဂိုင်းတို့ကျွန်တော်တို့ပြည့်စုံတော့မသိသိမသိသိနေအရင်ဒီပါဘူး
ဟုတ်ကဲ့ပါရှင့်ဆရာကျေးဇူးပါအဲ့တော့ဒါပြည်သူတွေဘက်ကဒါစနစ်တကျမှိုက်ဆွန့်ပစ်ဖို့ဆိုတဲ့ဘက်ကတော့ဒါပူပေါင်းဆောင်ရွက်ဖို့လိုအပ်ချက်ပေါ့နော်အဲ့တော့ကိုရဲရဲဦးရှိပါတယ်ရှင့်ကျမတို့ဒီကိုရဲရဲဦးဟာဆိုလို့ရှိရင်တို့ရဲ့ဒီကေတင်းအဖွဲ့နဲ့ဒီရန်ကုန်မြို့တော်မှာကွန်ဒရီစနစ်တကျဆွန့်ပစ်ရေလှုပ်ရှားမှုလှုပ်ဆောင်ခဲ့သူပါကိုရဲရဲဦးရှိပါလားရှင့်လိုင်းပေါ်မှာ
ဟုတ်ကဲ့ရှိပါတယ်ခင်ဗျ
ဟုတ်ကဲ့အဲ့တော့ကိုရဲရဲခုနဆရာမတမ်းမြင့်အောင်ဆွေးနွေးသွားတာရောဆရာဒီဟိုဆဒေါက်တာအောင်မြင့်မော်ဆွေးနွေးသွားတာတဲ့ရောဒီစီပင်ဘက်ကလည်းတော်တော်လေးလှုပ်လှုပ်ရှားရှားလှုပ်လာတယ်ပြည်သူတွေဘက်ကလည်းပူပေါင်းဆောင်ရွက်ဖို့ဆိုပြီးတဲ့ခါတော့ဒါပြောသွားပါတယ်အဲ့တော့ပြည်သူတွေဘက်ကဒီပူပေါင်းဆောင်ရွက်ဖို့ဆိုတဲ့နေရာမှာပြည်သူတွေစနစ်တကျအမိုက်စွန့်ပစ်ဖို့ဆိုတဲ့နေရာမှာလွယ်လွယ်ကူကူအခြေအနေရောရှိပါသလားတို့ကဒါစနစ်တကျစွန့်ပစ်ချင်တယ်ဆိုရင်တော့မှစွန့်ပစ်စရာနေရာပေါ့နော်တို့အတွက်ရှိပါလားပြည်သူတွေဘက်ကအခက်အခဲပါရှိပါလေကိုရဲဦးဆွေးနွေးပေးပ
ါဟုတ်ကဲ့ဒါကျွန်တော်အမြင်ပြောရမယ်ဆိုရင်တော့လေဒီမျိုးဝင်းနှစ်ဖက်မှာအားနည်းချက်ကိုကြည့်ရှိနေလို့တော့ကျွန်တော်မြင်နေကြအားကြောင့်လေဆိုတော့ဒီကျွန်တော်တို့ဒီကိုယ်တိုင်တဲ့ပေါ့နော်နေတိုင်းကျွန်တော်တို့မှာဒီစွန့်ပစ်ကြည့်ရှိလေးဆိုတာရှိနေရပဲကျွန်တော်ပလင်းပေါ့လေဒါလေးတွေအားဆိုကျွန်တော်အငြင်းပြင်းတယ်ဒါမဲ့ပေါ့နော်ဒီအစိုးရဘက်ကနေပြီးတော့ဒီအမိုက်ပုံးတွေကာရီကကျွန်တော်တို့အနေနဲ့ပြည်ရတာတချို့ကြည်ရမှာအရင်မလွယ်ဘူးဟိုမှာအဲ50ဆုံးပြောရမယ်ဆိုကျွန်တော်မျိုးရဲတွေမှာပေါ့နော်ကျွန်တော်မျိုးရဲတွေနောက်ပြီးတော့ကြတော့ဒီရန်စုံမျိုးမျိုးသွားလာနေနေရာတွေမှာဒီအမိုက်ပုံးကလည်းနည်းနည်းလေးရှားခံနေရနောက်ပြီးရက်ကွက်တွေထဲမှာလည်းကျွန်တော်တို့ဒီအမိုက်သိန်းခုနဲ့ပေါ့နော်ကျွန်တော်တို့အမိုက်ပြတယ်အမိုက်ပုံးကြီးကပြောရရင်အရင်ကိုအရန်ကျက်ကွက်တွေကတော့ပြကြရဲအိမ်မှာဒီအမိုက်ပုံးကြီးကအရန်များလာဒါပေမဲ့အဲ့ဒီဟာကိုအစိုးရအနေနဲ့တော့တင်သွားတယ်ဒါပေမဲ့အဲ့ညာကြီးကကျောင်းမြေကတော့ကျင်းနေပဲကျန်နေခဲ့ပေါ့နော်အဲ့ဒါ CD တွေကြောက်လဲပါတယ်ဗျ CD ကိုယ်တိုင်ကသတ်မှတ်ထားတဲ့အချိန်အတိုင်းမရှိဘူးလုံးချင်းတယ်လို့မျိုးကြည့်ချင်းတယ်လို့မျိုးစဉ်းစားကြံရှိကြတယ်အဲ့ဒါအင်းညာကပြီးတယ်အဲ့ဒါအဲ့ဒါကိုလည်းရှင်းပြဖို့အတွက်ကိုအစိုးရကအားနည်းချက်လို့ရှိနေလို့ထင်တယ်အဲအဲ့လိုပဲနောက်တစ်ခုကတော့ကျွန်တော်တို့ဒီ CD တွေပေါ့ CD တွေကဒီ awareness ပေးတာနည်းနည်းလေးဟိုဒီကိရောက်ဘူးလေခင်ဗျဒီလိုပေါ့နော်ဒီသူတွေကအမိုက်ကိုပြစ်ချင်တယ်လို့ဖြစ်တယ်ဥမာမြက်ခင်းပေါ်မှာအမိုက်မကြည့်အောင်လို့ရေးထားတယ်ပြစ်လိုက်တာပဲအထိုင်အောင်လို့ရေးထားတယ်ထိုင်လိုက်တာပဲအဲ့လိုမျိုးပေါ့ဒီအမိုက်ကိုစနစ်တကျစွန့်ပစ်တယ်ဆိုတော့အသီးစက်ဒီလိုကတော်တော်လေးအားနေတယ်အဲ့အားနေချက်ကြီးကကျွန်တော်တို့အထိကပေါ့နော်အဲ့လိုအမိုက်ပြရမယ်နေရာမှာအရန်ကိုပဲဟိုပြဿနာကြီးတစ်ခုဖြစ်လာတယ်အဲ့တော့အစိုးရဘက်ကလည်းဒီ TDV ဘက်ကမဖွင့်ချင်တာ哦သူတို့ကအတူတူကြီးပေးဖို့ပေါ့ဥမာဒီနေရာမှာပြစ်ခံချမှတ်မယ်အမိုက်မပုံရပြောထားတယ်ဒါနဲ့အထည်အကြီးကြီးလားဆိုတော့အကြီးကြီးကတော့တော်တော်လေးနည်းရသေးတယ်ကြဥမာဒီကျွန်တော်တို့ကလေးတော့တကုန်ပြစ်လိုက်လို့လေဘယ်သူမှလာပြီးတော့ကိုမဖမ်းဘူးအကားပေါ်ကနေအမိုက်ထုတ်ပေးကြသွားလဲဘယ်သူမှမသိနိုင်ဘူးအဲ့လိုမျိုးတွေပေါ့နော်အဲ့လိုမျိုးတွေဖြစ်နေတဲ့အတွက်ကျောင်းရင်အပြစ်ပေးမှုမရှိတဲ့အတွက်ဒီကိရီယာလေးလောက်တယ်နောက်တကယ်အပြစ်ပေးကလာလဲတော်တော်လေးနည်းတယ်လို့ကျွန်တော်မြင်နေရဥမာကျွန်တော်တို့လုံမယ်လုံမယ်ဆိုပြီးတော့ကျွန်တော်တို့ဒီတစ်ပတ်သုံးပတ်လောက်ပေါ့နော်ဒီတကယ်ကိုဟိုလာလိုက်တယ်လုံလိုက်တယ်အဲ့ဒီတုန်းကလည်းကိရီယာလေးအားရဲရှိရဲမလုံးနိုင်ဘူးအဲချင်းပြင်လိုက်တယ်ဒါပေမဲ့မရှိရင်တော့တုံးညတုံးနေပေါ့အဲ့လိုမျိုးဖြစ်ပြီးတော့ပြောရရင်ဒီအစိုးရကလည်းဒီ awareness တွေနဲ့ပြည်သူခြားခြားအပြစ်ပေးမှုတွေနဲ့ဟိုတော့နော်ပြောရမယ်ပြည်သူတွေကလည်းဟိုပြည်သူတွေအစိုးရရှိရှိရှိရှိကိုယ်အပြစ်ထိတဲ့နယ်ကိုဒီချာလေးပြည့်ရမယ်ပေါ့အဲ့လိုပြည့်ဖို့အတွက်လည်းသူတို့စီစီခြားခြားသူတို့ရဲ့စိတ်ထဲမှာဒီအမိုက်တွေကငါတို့တော်ဝင်ကြအောင်တကယ်ထိခိုက်တယ်ငါတို့ရဲ့နိုင်ငံကြီးသားစိတ်သက်ကိုလည်းတကယ်ကိုထိခိုက်တယ်ဆိုတော့စိတ်တဲ့အပြစ်နဲ့ပေါ့နော်စီစီခြားခြားဆုံးပြစ်ပြရမယ်လို့ထင်နေကြကျွန်တော်မြင်ရတော့ပြောရရင်အစိုးရဘက်ကလည်းဒီအမိုက်သိန်းနဲ့အချိန်မှာနည်းနည်းလေးအားနည်းချက်တွေအပြည့်ပြောပြရလေးတော်တော်လေးများရည်ရအဲ့လိုပဲဒီဒီတွေကလည်းဒီအမိုက်သိန်းနဲ့ပုံမူတည်ပြီးတော့ပေါ့နော်နည်းနည်းလေးဟိုဒီလိုက်ပြီးတော့အစိုးရနဲ့စိတ်မပူပါဘူးလို့ကျွန်တော်မြင်နေရဟိုနည်းနည်းလေးပေါ့နော်သူတို့ပြစ်ချင်တယ်သူတို့လုံချင်တယ်ဒီနဲ့ကံနဲ့လုံချရတယ်လို့ကျွန်တော်မြင်နေရ
ဟုတ်ကဲ့ပါရှင့် ဟုတ်ကဲ့ပါရှင်ကျေးဇူးပါကိုရဲရဲအဲ့တော့ဆရာကျမဆရာဒီဒေါက်တာအောင်မြတ်မော်ကိုကျမပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ဆရာဒါပြည်သူတွေအနေနဲ့တော့ဒါအမိုက်ပြစ်ချင်တယ်လို့ပြစ်လိုက်မယ်ဒါဘာမှလည်းအရေးယူမှုလည်းမရှိဘူးဒီလိုပဲလေဟိုတက်တလုံးကြီးပါလေဒီလိုပဲနေလာကြတာပဲဆိုတဲ့အတွေးခေါ်မျိုးတွေကရှိနေပုံရပါတယ်ဒီလိုစနစ်တကျစွန့်ပစ်ဖို့တုံနှင်းနေတာပေါ့နော်အဲ့တော့ဒီရန်ကုန်မြို့တော်မှာဒီလောက်အမိုက်တွေရှင်းရှုပ်ပွားနေတဲ့စိုးကျိုးတွေပေါ့နော်စိုးရင်စရာအဆင်မြန်ရှိနေပါလားဆရာအဲ့ဒါလေးဆွေးနွေးပေးပါ
ဒီဆိုရင်တော့မရှိပါဘူးဗျ။ဆိုရင်တော့မရှိတော့ပါတော့။ခုနကဒီအရေးယူမှုအပိုင်းမှာကတော့ဒီကျွန်တော်တို့အနေနဲ့ပါတော့ဒီဌာနအနေနဲ့ဆိုရင်ဒီအခုမှဒီလူကြီးငါတို့ကတော့ဖြစ်တမ်းပေါ်မှာကျွန်တော်တို့နော်ဒီအလုပ်သမားပေါ့နော်လုပ်သားအားတော်လုံးနဲ့ကျွန်တော်တို့ကဆောင်ရနေတဲ့တခြားမှုလို့သူတခြားကြောင့်နေဖြစ်တဲ့အမှတ်ဒီရောက်ဖြစ်နေတဲ့ကောင်မသိနေရတဲ့အနေအထားလို့ရှိပါတယ်။နောက်တစ်ချက်ကကျွန်တော်တို့ပေါ့နော်ဒီ working hour မှာကျတော့ပဲကျွန်တော်ဒီမနေ့ပိုင်းမှာမဲ့ခဲ့နေလို့ပါဒီမှာဆရာကြီးကအကြည့်ကြည့်စီအရောအနည်းငယ်ကတော့ဆောက်နိုင်တယ်ဒီလိုမှနိုင်ကြည့်စီလည်းချေတော့အပြင်မှာလည်းကျွန်တော်ရန်ကုန်မြို့အနေနဲ့ကျတော့ဒီရန်ကုန်မြို့ပြည်သူကအချို့ကြီးပေါ့နော်သူကမနေ့မိုးလင်းကနေညနေချင်းတောက်လျှောက်ပေါ့နော်ဒီအမိုက်ပေါ့နော်ဒီအမိုက်ပုံဒီမှာလာဖြစ်နေတာကိုတွေ့ရတယ်ပေါ့အဲ့ဒါကျွန်တော်ဒီစီကမ်းတဲ့အမိုက်စုတွေကျွန်တော်ဒီမှာတော့တောင်းချီတယ်မတောင်းချီတယ်ဘာလို့လဲရှိပါလဲရှိရောကျွန်တော်ပါခဲ့ခဲ့စီတယ်ဆိုတော့ခုနလိုပေါ့နော်ဒီစင်ကာပူလိုနိုင်ငံမျိုးဆိုလို့ရှိရင်ဆိုတော့အမိုက်စီကမ်းအမိုက်စုတွေကတွေ့တာနဲ့ဝစ်ချင်းပန်းနဲ့ကွန်ပျူတာထဲမှာထည့်တယ်ထည့်ပြီးမှတိုင်လိုက်တယ်ပေါ့နော်ပထမကြိမ်ဒုတိယကြိမ်မှာသူကကွန်ပျူတာထဲမှာနာမည်ထည့်တာကြောင့်ဒုတိယအချိန်ပြန်ကျွလွတ်တဲ့ခါမှာသူရဲ့လက်ဆောက်ရိုက်တယ်တတိယအချိန်ပြန်ကျွလွတ်တဲ့ခါမှာသူရဲ့သုံးဆောက်ရိုက်ပြီးတော့မှဒီတချင်းဝတ်တဲ့ဝစ်စုံပြီးတော့မှဒီသူ့တက်မှတ်ထားတဲ့အေရီယာမှာအမိုက်ရှင်းပြရတယ်ပေါ့ဒါကြောင့် on the spot အရှိန်ကပေါ့နော်ကျွန်တော်နိုင်ငံနေနေကြတော့ကျွန်တော်တို့ဒီထက်မှတ်ထားတဲ့ဒီပေါ့နော်ဒီဟိုဒီမျိုးတွေထဲကြတော့ကျွန်တော်တို့ကစီကမ်းအမိုက်ရှင်းပြင်ကျွန်တော်ကသူ့ကိုပါတယ်ဖမ်းပြီးတော့မှကျွန်တော်တို့ကပြီးတော့ဟောနော်ဒီသူသူပြနေတော့ဝိုင်းစားဝိုင်းစားလို့တရားရုံးတော့တရားရုံးမှာအမှုခွင့်ဥပမာတရားရုံးဒီမြို့နယ်မှာဖြစ်တဲ့ကြောင့်အဆင်ပြေတဲ့ကျန်ပြီးတော့အဝပြန်ကြပြန်ကြပြီးတော့မှတာဝန်ယူဥပုံပေါ်မှာတာဝန်တစ်ပေါင်းရိုက်ပါဆိုတဲ့ကာလပေါ်တော့ဒီကာလဒီအရှိကြတဲ့အတွက်ကြောင့်မို့လို့နော် on the spot action မယူနိုင်တဲ့အတွက်ကြောင့်မို့လို့ကျွန်တော်ပေါ်တော့ဒီလိုစီကမ်းမဲ့တွေကိုကျွန်တော်တို့ဒီစွန့်မိတာတွေကိုမသိသိနိုင်တာဖြစ်ပါတယ်ဒါတစ်ချက်ပေါ့နော်နောက်တစ်ခါဒီခုနပြောတယ်ပေါ့နော်ဒီရန်ကုန်မြို့မှာဒီလက်ဟိုနောက်ကောင်းသောဖြစ်နေတဲ့အချိန်မှာကျွန်တော်တို့ကဒီစီကံတကြပေါ့နော်သတ်မှတ်ထားတဲ့နေရာကိုစွန့်ပစ်တဲ့အမှတ်ကြီးရောကျွန်တော်တို့ဟိုပုံစံအောင်သိနိုင်ပါတယ်။ဒါပေမဲ့လည်းပေါ့နော်ဒီခုနပြောပြလို့ပေါ့ဒီတွေကကျွန်တော်တို့ဒီပုံလေးသတ်မှတ်ထားတဲ့ကံနေရှိတယ်။အမိုက်ကစွန့်ပစ်တဲ့ခါမှာဒီအမိုက်ကိုပေါ့နော်လုံးဝချီအောင်ပြီးတော့မှကံထဲကိုထည့်ရတဲ့စားတော့ကံလေးမှဆက်သွားတယ်ဒီမှဆက်သွားတယ်။အဲ့ဒီမှာခွေးလေးဆွဲတယ်နောက်တစ်ခါဒီစကေပနာလို့ခေါ်တဲ့ပလတ်စတစ်ကောက်တဲ့လုံးဝလေးတွေကဆွဲပြွင့်တယ်။အဲ့လိုချိန်မှာပေါ့နော်သူကဘေးနားမှာပွားပြီးတော့ပေးကြံနေတာပေါ့နော်။ဒီမှာရှိတဲ့တော့ဟိုမကန်နေတာသူနဲ့ပြတာလည်းအမိုက်ဆိုတော့ဒီတခြားလူတယောက်ကတိုင်ဖို့တူဖဲရင်းပါတယ်ဒီအတွက်ကြောင့်လည်းကျွန်တော်တို့ကပါပြန်လို့လဲဆိုတော့အမိုက်ပုံးနေထားတဲ့နေရာတွေမှာကျွန်တော်ကွန်ကရစ်တွေလောင်းနေတော့ဒီလိုလမ်းလျှောက်ချင်အောင်ကျွန်တော်လုပ်တယ်ဒါတွေကိုမြင်နေရပါမယ်အက်တီဗီတီနောက်တစ်ခါကျွန်တော်မြို့နယ်တိုင်းမြို့နယ်တိုင်းမှာသူကကျွန်တော်တို့ခြားထားပြီးတဲ့အမိုက်ပုံးလေးကိုအမိုက်ပုံးလေးကိုကျွန်တော်ရေးဆေးပေးတယ်ဒါဒီကျွန်တော်တို့ကဘာလဲဆိုတော့ဒီတော့အမိုက်ဆုံးပစ်ချင်အောင်ကျွန်တော်ဒီဘောနော်အမိုက်ကန်နာကိုကတ်ချင်အောင်အလန့်တက်ကင်းသွားအောင်တပံမျိုးတွေကျွန်တော်တို့ဘက်ကနေပြီးတော့မတုံးမီအဲ့ပြင်ရတယ်ဗျာဒါပေမဲ့ကတော့ဒီအားလုံးကိုချိုးကြည့်လိုက်ရင်တော့ကျွန်တော်တို့ကကခုနပြောတဲ့ဒီအမိုက်ကအင်္ဂါရမအမိုက်ကိုရှူစားတယ်မှန်ပါတယ်မလုံလောက်ပါဘောနော်အဲ့တော့ဒီကားကြီးတဲ့ဆိုတော့ကျွန်တော်ဒီအားကြီးကြီးတွန်းလာခဲ့တော့တယ်မဟုတ်ဘူးသိနေတာဟုတ်သိနေတဲ့ဒီမှာဒီမှာသူအမှန်တကယ်သိနေတော့ဒီစိတ်ချက်ကိုကျွန်တော်ဒီကတော့ခေါက်လောက်ရပ်နေတယ်သူကလည်းကျွန်တော်တို့အမိုက်ဖက်ရှိတဲ့နေရာနဲ့နောက်ဆုံးဆုတ်ပြီးပတ်ပြရတဲ့နေရာကတော့ဒီ36မီတာဝေးရပါဘူးဒီစီမှာကျွန်တော်တို့ကကားတစ်ခေါက်ပဲဆက်တယ်အဲ့ဒီဒီကားကနေဆက်နေတဲ့အကြောင်းဒီကားကိုကျွန်တော်တို့ကတစ်ခေါက်ပဲအမိုက်ကုန်းကိုတက်နိုင်တယ်ပေါ့နော်အဲ့ဒီကျွန်တော်တို့ကအချက်ကလေးရှိပါတယ်
ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါအဲ့တော့ဒီဒေါအောင်ဆန်းစုကြည်ဒီ NLD ပါတီပေါ့နော်အခုအစိုးရဖြစ်နေပါပြီသူတို့ဒီရွေးကောက်ပွဲမှာအများစုအနိုင်ရခဲ့အခြေအနေကလည်းဒါအမိုက်ကောက်ရေးအမိုက်ရှင်းလင်းရေးလှုပ်ရှားမှုဆိုပြီးတော့ဆက်ပြီးတော့ဒါလေးလေးနက်နက်လှုပ်ခဲ့ပါတယ်အဲ့တော့ဆရာမတန်းမြင့်အောင်ကိုကျွန်မပြန်ပြီးတော့မေးချင်ပါတယ်ရှင်ဆရာမအခုရန်ကုန်မြို့အပါအဝင်ရန်ကုန်မြို့ပေါ့နော်အထူးသဖြင့်တော့ဒါမြို့ကြီးလည်းဖြစ်တယ်လူနေလည်းထူထပ်တယ်ဆိုတော့ဒါတော့အထူးသဖြင့်ပြောရတာပါအဲ့တော့ရန်ကုန်မြို့ကပြည်သူလူထုတွေအနေနဲ့ဆရာမတို့လည်းအခုလက်တွေ့လည်းလုပ်နေတယ်ဆိုတော့ဒီအမိုက်ပစ်တာနဲ့ပတ်သက်ပြီးတော့ဘလောက်များသူတို့ရဲ့အမှုအခြေအနေပြောင်းလဲလာပါလဲရှင်ဒီကိစ္စပေါ်မှာဟိုစိတ်ပါလက်ပါရှိလာပါပြီလားဆရာမ
ဟုတ်ကဲ့အခုဒီကျမတို့ပေါ့နော်ဒီအမိုက်နောက်ဖေးလည်းအမိုက်ရှင်းတာနဲ့ပတ်သက်ပြီးတကယ်ထိတိယယောက်လုတ်ပြီးဆိုတဲ့အခါကျတော့အခုဆိုလို့ရှိရင်ကျမတို့တောင်းတောင်း6မြို့နယ်ပေါ့နော်လမ်းမတော်လကပပဲတန်းကြောက်တရားဘုတထောင်ပစွန်းတော်ဒီ6မြို့နယ်ကနောက်ဖေးလမ်းကြားတွေကိုကျမတို့ဆက်ရှင်းနေပြီဒီတောင်းတောင်း6မြို့နယ်ကအဲ့တော့ဒီ6မြို့နယ်မှာနောက်ဖေးလမ်းကြားပေါင်း195
ဒီရှိတယ်အဲတိတ်တိတ်ထထရှင်းရမယ်ဟာမျိုးပေါ့နော်တော်တော်ဆိုးတဲ့လမ်းကြားကတရားထုတ်ဆက်ရှိတယ်ဒါတွေကိုကျမတို့ဒီလမ်းမတော်နဲ့ပုံစံတော့နှညွန့်နဲ့ကျမတို့စဆင်းပြီးလုံနေပြီဆိုတဲ့အခါကျတော့ကျမတို့ကစီပင်တစ်ခုတည်းနဲ့အဆင်မပြေနိုင်ဘူးအဲ့ကြောင့်ရရမှာရှိတဲ့နော်ရမီရဖာရင်အုတ်ချုပ်ရမှုတွေပြီးတော့ဟိုစွတ်တော်ကိုယ်စားလှယ်တွေနောက်ကဒီတေတာမှာဒီနေရာမှာရှိနေကြတဲ tomorrow pick up with my load at a car that go long out wine with a Pidu Bawin Omina, look at it. I saw you had to put a little me about. I go Pidu Bawin, I will so that the mother Bazon now near Lamaroma, Nitarari, Pilavavi, and I valet solution, Durala will be the Turuku and Malone and Kamanda looked at Durigo, Turupan Bujare, with a wine with a ma, oh, Lurario, Durujovi, Jarez, as well, what my charred Taiku, she loves you, so you Turuku and that. I see Gamishibu. CCTV ตัดเนี่ยแล้วเจ้าหลุมเลยสรเอาမျိုးတို့ပေါ့เนาะအဲ့လိုရှိတဲ့အခါကျတော့ကျမတို့ကအခုပြည်သူကိုပြည်သူကပြန်ထိန်ရမှာပေါ့ဒီလိုစိတ်ကမ်းစနစ်တကျမစွန့်တဲ့လူကိုလည်းပဲစွန့်တဲ့လူကပြန်ထိန်ရမှာဆိုရင်ဒီတိုက်တယ်မှာရှိတဲ့တိုက်တဲ့တိုက်ကိုအရှင်းလွားရှင်းလားခွန်းလွားရှင်းလားအခမောက်ဆက်ချောက်ခန်းရှင်းလားဆက်နှက်ခန်းရှင်းလားအဲ့ဒါကိုတိုက်ကိုစလဲဒီအနေနဲ့တယောက်စီကနေကြည့်နေပြီးတော ခါမှဒီလိုလမ်းမတော်တို့ပစုံအောင်လို့အဟာရီနောက်ဖေးကျူးနေတဲ့ဟာတွေလည်းဖယ်ပေးရတယ်တကယ်ပြောင်းစင်နေအောင်အခုဟိုပေါ့နော်ကျွန်မတို့တွေ့ရတာပေါ့အဲ့ဒါပြည်သူလူထုရဲ့ပူပေါင်းပါဝင်မှုပါတကယ်တော့ဘယ်နေရာပဲဖြစ်ဖြစ်ပါဒီပြည်သူလူထုနဲ့အစိုးရနဲ့ပူပေါင်းမှဟိုဟိုတကယ်ကိုဟိုတကယ်တရားနဲ့မျိုးဖြစ်မှာပါစစကြရတဲ့ဒေါအောင်ဆန်းစုကြည်စပြီးတော့မှပေါ့နော်ဒီလူထုကောင်းဆောင်စပြီးတော့မှနိုင်ငံတော်ကိုစယူတဲ့ဟိုကလာပဝန်းကျင်လေးမတိုင်ခင်လေးတွေအမိုက်ောက်ပြသွားတာလည်းပဲဒါစံပြဒါနမူနာပြရုပ်တခုပါဒီမိုကရေစီနိုင်ငံရဲ့တကယ်နမူနာပြရုပ်တခုပါဆိုတော့ဟိုကျွန်မဟိုဖြစ်ပါတယ်ဒီနောက်ပိုင်းမှာဟိုဒါတွေကတိတိကျကျရှင်းလင်းသွားပါလိမ့်မယ်ပြည်သူလူထုကလည်းအကုန်လုံးဒီစီကန်းစနစ်တကျဟိုလိုက်နာပါလိမ့်မယ်ဘာဖြစ်လို့လဲဆိုတော့သူတို့မဲဆန္ဒပြုကြတဲ့အစိုးရဒီအစိုးရတက်ပြီးတဲ့အခါကျတော့ဒီနိုင်ငံကိုကောင်းအောင်လုပ်ပြီဆိုရင်တော့ဘေးကနေဝေဖန်နေလို့မရဘူးကိုကိုတိုင်အကြောင်းလဲကိုလိုချင်ရင်ကိုကိုတိုင်ပါဝင်ပြီးတော့ဖန်တီးရပါလိမ့်မယ်သူတို့ပါဝင်လာကြလိမ့်မယ်လို့ကျွန်မယုံကြည်ပါတယ
်ဟုတ်ကဲ့ပါရှင်ဆရာမချေစုပါကျွန်မတို့ဒီဆွေးနွေးပွဲမှာပါဝင်ဆွေးနွေးဖို့စောင့်ဆိုင်းနေသူရှိပါတယ်ကိုနေဦးလင်းပါရှင်ကိုနေဦးလင်းဝင်ရောက်ဆွေးနွေးပါရှင
်ဟုတ်ကဲ့ဗျာဟိုစင်ကာပူမှာတော့ဟိုစနစ်တကျမြို့ပြဆိုင်ရာရှိတဲ့အတွက်အာသာချက်တွေပိုးတဲ့သဘောပါပဲတကယ်တကယ်တော့ခုနပြောသလိုပေါ့အစိုးရရောပြည်သူတွေရောအားလုံးပါဝင်မှသာအချင်းပြေနိုင်မယ်ဆိုတာအားလုံးနားလည်ထားဖို့လိုပါတယ်စင်ကာပူနိုင်ငံမှာကျတော့ဥပမာတစ်ခုဆိုတော့အိမ်ကအမိုက်ပစ်လိုက်မယ်ဆိုရင်အပေါ်ဓာတ်ကနေပြင်သူ့မှာစလော့လေးရှိတယ်စလော့လေးကနေပစ်လိုက်မယ်အောက်မှာသူကဖက်ခံထားတယ်လဲခံထားတယ်အဲ့ဒီလဲနဲ့ဥပမာတစ်ခုနေလေပဲဆိုလာတွန်းသွားမယ်တနေရာမှာ common ပေါ့နော်စုတဲ့နေရာတနေရာရှိတယ်အဲ့ဒီစုတဲ့နေရာကိုပဲကားလာပြီးတင်သွားမယ်ဆိုတော့စင်ကာပူတနိုင်လန်လုံးဟာဗမာပြည်လူဦးရေနဲ့မတိမ်ငင်းလောက်ပဲရှိတယ်ဒါပဲပူပူတန်ရှင်းတဲ့တိုင်းပြည်ဖြစ်တယ်အဲ့ဒါအဓိက drive လုပ်နေတာပါလဲဆိုတော့စနစ်က drive လုပ်နေတာစနစ်ကတဲ့လူဒီရောပေါ့နော်ဒီလူတွေရဲ့အတန်ရှင်းကိုတဲသွားတဲ့သဘောဥမာတခုကျွန်တော်တို့ကဗမာပြည်ကလာတယ်ဒီစနစ်ကိုမသိသေးဘူးသို့တော့ဒီနိုင်ငံမှာရှိနေပြီသားစနစ်ရှိနေပြီသားဆိုတဲ့အတွက်သူတို့ရဲ့အပြုအမူအလေးအကျင့်တိုင်းကျွန်တော်တို့ကလိုက်လုပ်ရင်းနဲ့သူတို့ကဲ့သို့တန်ရှင်းတဲ့နိုင်ငံသူနိုင်ငံသားဖြစ်လာအဲ့တော့ကျွန်တော်အကြံပြုချင်တာကတော့ရန်ကုန်မြို့မှာခုနပြောလို့ပေါ့တောင်တောင်6နှစ်ဆိုတဲ့အစားမြို့ပြဆိုင်ရာစနစ်ကလေးတစ်ခုတော့ရေရှိတယ်၊မြေရှိတယ်၊တန်ရှင်းလုတ်တက်တဲ့စနစ်ရှိတယ်အကုန်လုံးမျိုးပြဆိုင်ရာပိုင်လော့စစ်တီလေးတစ်ခုလေးသေးချာချာကြကြတန်းတာတီဆောက်လိုက်ရင်အဲ့ထက်မှနေတဲ့လူတွေရာဇနီးစနစ်တကျနေတတ်တဲ့အလေးအကျင့်လေးအကုန်လုံးပေါ့နော်ဖြစ်တဲ့ပေါ့နော်ပိုင်လော့စစ်တီလေးတစ်ခုလာတီဆောက်လိုက်ရင်တော့ပို့ပြီးတော့ဟိုပေါ့နော်ဟိုတော်တော်လက်လက်မြန်မြန်ဆန်ဆန်ပြည်သူတွေလည်းနေရမယ်လိုက်နာလာမယ်လို့ကျွန်တော်ကတော့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးပါရှင်ကိုနေဦးလင်းကျမတို့ဒီဆွေးနွေးပွဲကိုစာရေးသားပြီးတော့ဆွေးနွေးထားသူတယောက်လည်းရှိပါတယ်အဲ့ဒါကတော့ဥခိုင်ထူးလွင်ဖြစ်ပါတယ်ဥခိုင်ထူးလွင်ကတော့ဒီပြည်သူတွေဘက်ကမြို့ပြတန်ရှင်းရေးနဲ့အမိုက်စနစ်တကျဆွန့်ပစ်နိုင်မှုဆိုတာဟာပြည်သူတွေရဲ့တဝူးချင်းစိတ်ပိုင်းဆိုင်ရာနဲ့ဆိုင်ပါတယ်တဲ့ဒီစိတ်ပိုင်းဆိုင်ရာတွေကိုပြောင်းလဲနိုင်ဖို့အတွက်တာဝန်ရှိသူတွေကလက်တွေ့ဆန်းတဲ့ပညာပေးမှုတွေများများလုပ်ဖို့သူကတိုက်တွန်းပါတယ်နောက်ကိုရဲမင်းခေါင်သူကတော့ဒီအမိုက်ရှင်းဖို့ကစီပင်သားယာ ဌာနကိုဖွဲ့စည်းပြီးနိုင်ငံသားတွေရဲ့အခွင့်အခွင့်တွေနဲ့သူတို့ကိုလစာပေးထားတာပါတဲ့အဲ့တော့ဒီစီပင်ကဒါတွေကိုတာဝန်ယူရမယ်ဆိုပြီးတော့ရေးပါတယ်တခုခုဖြစ်လာလို့ရှင်ရင်ဒါပြည်သူများတွေကိုလက်ညှိုးထိုးတဲ့စိတ်ဓာတ်တွေကိုလည်းပြောင်းသင့်ပါပြီဆိုပြီးတော့သူကရေးပါတယ်ကိုအောင်ဝင်းဆိုတဲ့သောရရှင်ကတော့စောင့်ကြည့်အရေးယူလုပ်ရမယ်ဒေတန္တရအာနာပိုင်တွေလိုအပ်တယ်ဆိုပြီးတော့ရေးတာပါလေရှင်။နောက်ကိုတင့်မိုးကတော့စီပင်ကလည်းကိုအလုပ်ကိုလေးစားပြည်သူကလည်းတာဝန်ကျေဖို့လိုတဲ့အစိုးရကလည်းစီကံဥပဒေနဲ့တိကျစွာဆောင်ရွက်ရင်မကောင်းနိုင်စရာမရှိပါဘူးတဲ့။အဲ့တော့ကျွန်မအပိတ်ကလေးတစ်မိနစ်လောက်ရပါတယ်။ဆရာဒီဒေါက်တာအောင်တအောင်မြတ်မို့ကျွန်မအပိတ်ကလေးဆရာတစ်မိနစ်လောက်ပြောပြပါစီပင်ဘက်ကဒီအရေးယူဆောင်ရွက်ဖို့ဆိုတဲ့နေရာမှာဆရာခုနပြောသလိုဒါတော်တော်လေးဒါအော်အရေးရှိတယ်ပေါ့နော်လုပ်ငန်းစီကြီးอ่ะအဲ့တော့ဆရာဒီအရေးယူရေးဆိုတဲ့စီမင်းစီကံအစ်စ်တွေဆရာတို့ပြောင်းလဲဖို့အစီအစဉ်ရှိပြီလားဘယ်လိုလုပ်ရင်အကောင်းဆုံးများဖြစ်မလဲဆရာ
ဟုတ်ကဲ့ရှိပါတယ်ခင်ဗျာကျွန်တော်ဒီဟိုဟောဟိုတနေ့ရပဲဟိုမနေ့ရပဲပေါ့နော်အမကြီးတို့နဲ့ဟိုအမကြီးတို့တန်းမြောက်လို့နဲ့ဒီအပြည့်ပြည့်လုံးကမှဟိုဒီ new တွေပေါ့နော်ကျွန်တော်တို့ဘက်ကနေလုံးမတည်ဟိုဦးရင်ဒီဒီရေးဆိုင်အောင်ဆိုင်နိုင်အောင်ကျွန်တော်တို့လည်းဟုတ်ဆက်တဲ့ဘူးကျူဆက်တဲ့ဘူးတူတဲ့ဆောင်ရနိုင်အောင်ပါနော်ပြင်ဆင်မှုဆိုတာကျွန်တော်ဆွေးနွေးပါရခင်ဗျအဲ့ဒီအချိန်ပေါ့နော်ခုနပြောသလိုပါကျွန်တော်တို့ဒီကျွန်တော်ပြောထားပါတယ်အစနဲ့ဟိုရန်ကုန်တစ်မြို့လုံးမှာရှိတဲ့အမိုက်ကကျွန်တော်နဲ့ဆိုင်ပါတယ်ကျွန်တော်တို့သိရရမှာဖြစ်ပါတယ်သို့တော်လည်းပဲပေါ့နော်ကျွန်တော်တို့အခုဒီအမိုက်သိရှိခဆိုတဲ့ပေါ့နော်ကျွန်တော်ဒီအခကင်းကိုယူတဲ့အခါမှာကျွန်တော်ဒီတောင်းတော့ထောက်မှုနဲ့ဆိုလို့ရှိရင်ဒီရက်ကို600တက်ဒီမိသိန်းတော်စုတကူဒီရက်600ဟောတစ်လောက်600ပါဒီအေးသိန်းလုံးနေရာမျိုးကြတော့တစ်လောက်450ပေါ့နော်နောက်ဒီလိုက်လာလို့ညာမိတာကတလောက်300ဖြစ်ပါတယ်။ဘာလို့ဒီကျွန်တော်တို့ကဘာပဲပြောရောနော်ကျွန်တော်ဒီအကောင်အကောင်မှာရက်တည်ပြီးတော့မှဆောင်ရွက်ဆက်တဲ့ကောင်မလို့။အဲ့ဒီအင်တာနက်လေးပေါ့နော်ကျွန်တော်ဒီအမိုက်သေးစီးကောင်ယူပြီးတော့မှကျွန်တော်တို့ဒီစီပင်နေနဲ့ကအဖြစ်ပေါ့နော်ကျွန်တော်ဒီ site ထုတ်ပြီးတော့မှအမိုက်တွေကိုရှင်းလင်းဆောင်ရွက်နေခြင်းဖြစ်ပါတယ်။နောက်ကတီတူတွေကိုကျွန်တော်တို့ဘယ်တော့မှလည်းညှို့မထိုးအောင်သို့တော်လည်းပဲပေါ့ဒီနေရာမှာဖြစ်ဖြစ်ကျွန်တော်တို့အမိုက်ကြီးပြောသလိုပါပဲကျွန်တော်တို့လည်းပါအောင်မယ်။ဒါကတီတူတွေကလည်းကျွန်တော်တို့ participate လုပ်မယ်ဆိုရင်ဒါအောင်မျိုးကကျွန်တော်တို့လက်တကမ်းမှာပဲရှိပါတော့တယ်။
ဟုတ်ကဲ့
ဒီလိုလေးပေါ့နော်ဒီနှစ်ခုကြားထဲမှာပေါ့နော်ကျွန်တော်ဒီသဘောထားညီညီနဲ့တော့သူပေါ့နော်ဟိုတိုင်းတိုင်းမြင်မြင်နဲ့သူသူကလည်းကိုယ့်အပြင်မတော်ဘူးလည်းသူ့အပြင်မတော်ဘူးဘာလို့မဆောင်လို့ဆိုရင်ကျွန်တော်ဒီမှာလည်းဒီကြံကုန်မျိုးကြီးကမတားခင်မှာအမိုက်တွေကိုကျွန်တော်ပေါ့နော်ဒီချုပ်ကြီးအောင်ဆောင်ရွက်သွားနိုင်မှာဖြစ်ပါတယ
်ဟုတ်ကဲ့ပါရှင့်ဆရာကျေးဇူးတင်ပါတယ်ရှင်အင်္ဂါနေ့ညချမ်းထရိုက်လေးလိုက်အစီအစဉ်ကိုတော့ဒီမှာပဲအဆုံးသတ်ခွင့်ပြုပါပြန်လိုက်ဆွေးနွေးပေးခဲ့ကြတဲ့ရန်ကုန်မြို့တော်စီပင်တရားရေးကော်မတီပတ်ဝန်းကျင်ထိန်းသိမ်းရေးပညာရှင်ဒေါက်တာအောင်မြင့်မော်နောက်ဒီဆရာမဒေါက်တာမြင့်အောင်ခဲတင်းအဖွဲ့ရကိုရဲရဲဦးကိုနေဦးလင်းအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်စာပေးဖို့ဆွေးနွေးခဲ့ကြသူအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
ထိုလို့သူကိုအောင်နဲ့သူမကင်မတင်ရထိုင်စီစဉ်တင်ဆက်တဲ့တရိုက်လေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင် VOA ကလည်းအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာစီစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00ရက်နေ့7:00တိလိုင်းဒိုမီတာ30နဲ့51တို့ကလည်းပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါအခုတော့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင်
အမေရိကန်ပြည်အစမှာတရားဝင်ရောက်နေတဲ့ရွှေပြောင်းဝင်ရောက်သူ11တန်းကိုနေရာရင်းပြန်ပို့မယ်ဆိုတဲ့ပြောဆိုချက်ကို Republican Party သမ္မတလောက်ဒေါ်နယ်ထရန့်ကပြန်လည်ရုပ်သိမ်းလိုက်ပါတယ်။ရဆွေးမှုကျွလွန်ထားသူတွေဖြစ်အရေးယူခံထားရတဲ့သူတွေကိုသာနေရာရင်းပြန်ပို့မှာဖြစ်ပြီးလူမှုကြီးကြပ်ရေးလုပ်ငန်းတော်တော်များကိုတော့လက်ရှိဆောင်ရွက်နေတဲ့ပုံစံတိုင်းဆက်လက်ကျင့်သုံးသွားမယ်ကြောင်းဒီကနေ့ပဲပြောဆိုလိုက်တာပါ။တူရကီနိုင်ငံမှာစနေနေ့ကကတ်လူမျိုးတွေရဲ့မင်္ဂလာဆောင်အခမ်းအနားတစ်ခုတွင်လူပေါင်း54ယောက်သေဆုံးခဲ့တဲ့တိုက်ခိုက်မှုကို IS သွေးကြွရဲ့ဆေးလုခဲ့တဲ့အသေခံဘုံခွဲသမားကလေးတူကကျူးလွန်ခဲ့ကြောင်းပြောဆိုချက်တွေကိုတူရကီဆိုရကပြန်လည်ပြင်ဆင်ပြောဆိုလိုက်ပါတယ်တိုက်ခိုက်မှုကိုကလေးတူကကျူးလွန်ခဲ့တယ်ဆိုတဲ့သတင်းတွေဟာမျက်မြင်တွေ့ရှိသူတွေရဲ့ပြောဆိုချက်တွေကိုအခြေခံထားတဲ့ကောလာဟလတွေသာဖြစ်တဲ့အကြောင်းတူရကီဝန်ကြီးချုပ်ကတင်းလာနေမှာပဲပြောဆိုလိုက်တာပါနိုင်ဂျီးရီးယားနိုင်ငံမှာဘိုကိုဟာရမ်အကြမ်းဖက်ဖွဲ့ရဲ့ဌာနချုပ်ကိုလေကြောင်းကနေတက်ခိုက်မှုတွင်အဖွဲ့ခေါင်းဆောင်အဘူဘာကာရှီကိုကောနဲ့တခြားထိုက်တန်းအဖွဲ့ဝင်တို့အပြင်းထန်ထိခိုက်ဒဏ်ရာရသွားတယ်လို့အစိုးရလေတက်ကဒီကနေ့ပြောဆိုလိုက်ပါတယ်။လွန်ကျော်ရေးထူထူတဲ့ချက်တဲ့တောင်ကိုရီးယားနဲ့နယ်စပ်ဒေသမှာမြောက်ကိုရီးယားကမြေမြုံပိုင်းအစ်စ်တွေထတ်ချနေတယ်လို့ကုလသမဂ္ဂကုကယ်ရုံးကပြောဆိုလိုက်ပါတယ်။နိုင်ငံခြားမှာရှိတဲ့ပန်မွန်ချွန်ညင်းချင်းယွာနီမြစ်ပေါ်ကပြန်လည်မရှိတဲ့ဒါလို့အမည်ပေးထားတဲ့ဒဏ္ဍာနကမြောက်ကိုရီးယားဘက်ချမ်းမှာမြောက်ကိုရီးယားစစ်သားတွေ မိုင်းမြုပ်နေတာတွေ့ခဲ့ရတယ်လို့လည်းကုလသမဂ္ဂကုက္ကရေးဌာနကဒီကနေ့မှပဲပြောဆိုခဲ့တာပါ။ဒီအတွက်လည်းပြည်ထင်ရှုပ်ချတဲ့အကြောင်းလည်းညညာချက်ထုတ်ပြန်ခဲ့ပါတယ်
။တရင်ချင်းချက်ကိုကိုအောင်လင်းဦးကပြောပြပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခဲလ်ဒူဗန်စကီဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့8:00နာရီထိလိုင်းဒိုမီတာ24 kHz 13.33 ညလိုင်းဒိုမီတာ40 kHz 9430လိုင်းဒိုမီတာ48 kHz 6.85 လိုင်းဒိုမီတာ50 kHz 5.99နဲ့လိုင်းလမီတာ190 kHz 15.5ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင
This program has come to you from the Voice of America, Washington.